Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တာရဲ့2019ခုနှစ်နိုဝင်ဘာလ22ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2016 American သမ္မတရွေးကောက်ပွဲကိုယူကရိန်းကဂျာဝင်စစ်ပတ်ခဲ့တယ်လို့ဆိုတဲ့ထင်မြင်ချက်ကိုသမ္မတဒေါ်နယ်ထရန့်ကထပ်မံထောက်ခံပြောဆိုလိုက်ပါတယ် ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ပြီးခုခံခြေပတ်ဖို့ဆုံးဖြတ်ချက်ကိုကျူးဆိုတဲ့အကြောင်းရုရှားသံတမန်ကြီးကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးမှာပါ
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့တပ်အောင်လက်နက်ကိုင် TNL တို့ TNL တို့ကြားတိုက်ပွဲတွေအတွင်းဒေသခံတွေကိုခေါ်ယူစစ်ဆေးတာတွေရှိသလိုဒေသခံတွေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်
။150လောက်ရှိတယ်။တရွာလုံးနီးနီးလောက်ထွက်ပြေးတာကလေးတွေရောချောင်းနဲ့ပိတ်ထားရတယ်အဲ့ဒီရွာတွေ။အဲ့ကျွဲတော့စနေတတိကြီးကနေ့အထိပြစ်နေတယ်
။ဒေတာဦးစီးအရာရှိ VOE ကိုပြောကြားတာနဲ့အတူနားဆင်ရမှာပါ။အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ကရင်မျိုးသားစီယုံ KNU ကိုယ်စားလှယ်အဖွဲ့တို့ချင်းထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးခဲ့တာမြန်မာဘက်ကစံတွေကိုတရားမဝင်တည်သွင်းမှုနဲ့ထိုင်းလုပ်ငန်းရှင်တဦးကိုထိုင်းအကောက်ခွန်ကဖမ်းဆီးလိုက်တာနဲ့အတူဒီဥရောပတိုက်ထဲကဗန်နစ်မျိုးကနှစ်ပေါင်း90ကျော်အတွင်းမှာအဆိုးဆုံးရေကြီးမှုကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ရပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။2016 American သမ္မတရွေးကောက်ပွဲကိုယူကရိန်းကဂျာဝင်စစ်ပတ်ခဲ့တယ်လို့ဆိုတဲ့ထင်မြင်ချက်ကိုသမ္မတဒေါ်နယ်ထရန့်ကထပ်မံထောက်ခံပြောဆိုလိုက်ပါတယ်။ယူကောက်ပွဲကိုဂျာဝင်နှောက်ယှက်ခဲ့တာရုရှားနိုင်ငံမဟုတ်ပဲယူကရိန်းနိုင်ငံဖြစ်ကြောင်းပြောဆိုနေရတာစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုချက်တွေသာဖြစ်တဲ့အကြောင်းအင်ပီရိုအမျိုးသားလူညွန်ရေးကောင်စီအကြံပေးရရှိအောင်ဖီယိုနာဟေးကပြောဆိုလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲသမ္မတကပြောလိုက်တာပါအမေရိကန်ကစီးရေးကူညီတွေကိုဆန့်ကျင်ခဲ့တဲ့အချိန်မှာယူကရိန်းနိုင်ငံကအကြင့်ပြတ်ချက်ဆမှုတွေကိုတိုက်ပစ်ဖို့ရည်ရွယ်ခဲ့တာဖြစ်ကြောင်းလဲ Fox News သတင်းဌာနအစီအစဉ်မှာသမ္မတထရန့်ကပြောဆိုခဲ့ပါတယ်ပြည်ခဲ့တဲ့ဇူလိုင်လတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့တယ်လီဖုန်းစကားပြောရမှာဒေါ်လာတန်း400နီးပါးရှိတဲ့စီးရဲကူညီတွေကိုဆိုင်းထားပြီးအပြန်အလှန်တွေနဲ့သူ့ရဲ့နိုင်ငံရေးပြင်ပတ်တွေပေါ်စုံစမ်းမှုပြောခဲ့တဲ့အတွက်အောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာပါသမ္မတထရန့်ကတော့လွှတ်တော်မှာတက်တည်ထွက်ဆိုခွင့်ရနဲ့ဆန့်ကျင်ပြီးသူ့ဘက်ကအရေးယူလုပ်ဖို့အပေးယူလုပ်ဖို့ကြိုးပမ်းနေတာမရှိတဲ့အကြောင်းညင်းဆန်ထားပါတယ်မနေ့ကအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကျန်းနာဝဲမှာအင်ပီရိုအမျိုးသားလူညွန်ရေးကောင်စီရုရှားဆိုင်ရာအကြံပေးရရှိအောင်ဟေးလ်ကထွက်ဆိုရမှာတော့ယူကရိန်းဆိုရကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အမေရိကန်ဆိုရရရှိတွေရဲ့ကြိုးပမ်းမှုတွေဟာပြည်တွင်းနိုင်ငံရေးအကျိုးမြတ်တွေအမေရိကန်ရဲ့နိုင်ငံခြားရေးရည်မှန်းချက်တွေကနေတွေ့ပြီးရလို့ရဖြစ်နေပြောဆိုသွားပါတယ်။ဥရောပသမဂ္ဂ EU ဆိုင်ရာတန်မကြီးဂေါ်ဒန်ဆွန်လန်ဟာလည်းတမန်နဲ့ထိတ်တန့်ဆိုရတာဝန်ရှိသူတွေဟာယူကရိန်းဆိုရကစုံစမ်းစစ်ဆေးမှုတွေလုပ်အောင်ဖိအားပေးဖို့ကြိုးပမ်းခဲ့တဲ့အကြောင်းပေါ်ထွန်းနေတုန်းကပဲထွက်ဆိုထားပါတယ်။
အစ္စရေးနိုင်ငံကို73နှစ်ကြာဦးဆောင်ခဲ့တဲ့ဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကသူ့ပေါ်အာဂရီလိုက်စားမှုလိမ်လည်မှုယုံကြည်မှုဖောက်ပြက်မှုတွေနဲ့တရားစွဲတဲ့လို့ရဟာအာနာသိမ့်ဖို့ကြိုးပမ်းမှုဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။နိုင်ငံရေးအခွင့်အလမ်းတွေရဖို့အတွက်ဒေါ်လာ 2,600 လောက်တန်ဖိုးရှိတဲ့လက်ဝဲယန္တနာတွေတန်ဖိုးကြီးဆေးပြင်းလိပ်တွေရှမ်ပင်အရက်တွေကိုဝန်ကြီးချုပ်နဲ့ဇနီးတို့ကလက်ဆောင်အဖြစ်လက်ခံရယူရဲဆိုတဲ့ဆွဆွဲချက်နဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်။မီဒီယာတွေမှာကောင်းသတင်းတွေဖော်ပြပေးလို့သတင်းမီဒီယာနှစ်ခုအတွက်စီကံထိန်းသိမ်းရေးအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်ရဲ့လုပ်ငန်းတွေကိုဝင်ရောက်ဆွတ်ဖက်ခဲ့ကြောင်းလည်းဆွဆွဲထားပါတယ်။အစ္စရေးနိုင်ငံသမိုင်းမှာတော့လက်ရှိတာဝန်ထမ်းဆောင်နေဆဲဝင်ကြီးချုပ်တယောက်ရာဇဝတ်ကြောင်းနဲ့အရေးယူခံရမယ့်အခြေအနေရင်ဆိုင်ရတာဒါပထမဆုံးဖြစ်ပါတယ်။အစ္စရေးရှေ့နေချုပ်ကတော့ဝင်ကြီးချုပ်နတညာဟုအပေါ်ဆွဆွဲထားတဲ့အမှုသုံးမှုမှာလိမ်လည်မှုယုံကြည်မှုဖောက်ဖျက်မှုစတဲ့ဆွဲချက်နှစ်ခုတင်ခဲ့ပြီးနောက်တစ်မှုကိုတော့အာဂရီလိုက်စားမှုနဲ့ဆွဲချက်တင်ခဲ့ပါတယ်။Israel Telephone ဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Bizag အတွက်ဒေါ်လာတန်း900လောက်အကျိုးမြတ်ရမယ့်စီးပင်းစည်းကမ်းတွေချမှတ်ဖို့လက်စားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကတော့ဝင်ကြီးချုပ်အတွက်အထူးအနာဆုံးဖြစ်ပါတယ်။ဒါပေမဲ့ဆွဲဆိုချက်တွေကြောင့်အသက်80ရှိနေပြီဖြစ်တဲ့ဝင်ကြီးချုပ်အနေနဲ့ယာတုကနေချက်ချင်းထွက်ပေးရမှာတော့မဟုတ်ပါဘူး။ဝင်ကြီးချုပ်အပေါ်ဆွဲချက်တင်လိုက်ကြောင်းရှေ့နေချုပ်ရုံးကမနေ့တုန်းကကြေညာခဲ့ပြီးနောက်မှာပဲဆွဆွဲချက်တွေဟာမှန်ကန်မှုမရှိကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဟာလည်းတရားမျှတမှုမရှိဘူးလို့အစိုးရပဲရုပ်မြင့်သံကြားကနေဝင်ကြီးချုပ်ကတုံ့ပြန်ပြောကြားခဲ့ပါတယ်။
ယူရနိုင်ငံဘဲခဲမျိုးတို့ကချက်ချက်ချတဲ့ဒဏ္ဍာရီကုန်ပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့ထိတဲ့ပြပတ်တွေဖြစ်ပွားနေကြမှာပဲဒီကနေ့ဆန္ဒပြသူ3ယောက်ထပ်မင်းသေဆုံးပြီး25ယောက်ဒဏ်ရာရတဲ့အကြောင်းလုံခြုံရေးနဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်မကြာခင်ရက်တွေအတွင်းအပြင်းထန်ဆုံးထိတဲ့ရင်ဆိုင်မှုတွေနဲ့ကြုံခဲ့ရပြီးဆန္ဒပြသူ10ယောက်သေဆုံး100ယောက်ဒဏ်ရာရခဲ့တဲ့အထိဖြစ်ခဲ့ပြီးနိုင်ပိုင်းကျန်မှာပဲနောက်ထပ်ထိတဲ့ရင်ဆိုင်မှုတွေနဲ့ကြုံခဲ့ရတာပါသာသာပင်နဲ့ညဘက်ထိဖြစ်ခဲ့တဲ့ပြစ်ခတ်တွေအတွင်းမှာတော့လုံခြုံရေးတပ်ဖွဲ့တွေကစန္ဒပြသူတွေကိုမြေရုပ်ပုံးနဲ့ကြီးစံစစ်တွေသုံးပြီးဖြိုခွဲခဲ့ပါတယ်။ဒီကနေ့စန္ဒပြပွဲအတွင်းသေဆုံးသူ2ဦးကတော့ကြီးစံစစ်ထိမှန်ခဲ့တာဖြစ်ပြီးနောက်နှစ်ဦးကတော့မြေရုပ်ပုံးကြောင့်သေဆုံးတာလို့လည်းအမြင်ဖော်လို့သူတာဝန်ရှိသူ2ဦးကိုကူကပ်ပြီး AP သတင်းကဖော်ပြခဲ့တာပါ။ဒါပေမဲ့လည်းသေဆုံးမှုတွေကမကြသေးရင်ရက်တွေမှာဖြစ်ခဲ့တယ်လို့မြေရုပ်ပုံးတိုက်ရိုက်ထိမှန်ရာကသေဆုံးခဲ့တာလားဒါမှမဟုတ်တန်းငွေတွေရှူဆိုင်မိရာကသေဆုံးတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။မနေ့တုန်းကအတီးကယုံတွေကတော့မကြသေးရင်ရက်တွေမှာဆန္ဒပြပွဲတွေဖြစ်ခဲ့တဲ့အချက်ချာအဟာရတရားအနီးမှာဖြစ်ပွားခဲ့တာပါ။ဆန္ဒပြသူတွေကတော့တစ်ခရစ်မြစ်ကိုဖျက်ချော်ပြီးလူငယ်ဆောင်းလျှောက်တွေထူထူထဲချထားတဲ့ဤရဆူရနဲ့တန်တမန်ယုံတွေရှိရာ Green Zone ကိုသွားနိုင်တဲ့အဟာရဆိုင်နက်နဲ့ကျမဟီယာတရားသုံးခုကိုပိတ်ဆို့ဆန္ဒပြရာကနေလွန်ကျွေးတက်ဖို့ရင်းနဲ့အနေနဲ့ထိတ်ထက်ရင်ဆိုင်တိုးနေရလည်းဖြစ်ပါတယ်အလောက်ခံရှာပါမှုအများပြည်သူဝန်ဆောင်မှုတွေအားနည်းမှုတွေအပေါ်မချေနပ်ရာကနေအော်တိုဘာလဆန်းမှာစခဲ့တဲ့ဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အချင်းပြေချဆမှုဝင်ဝင်မမြတ်မှုတွေအပေါ်မချေနပ်မှုတွေပါပေါင်းဆက်ပြီးပုံမှုကြီးထွားလာနေရလည်းဖြစ်ပါတယ်
အစိုးရဆန္ဒပြပွဲတွေကြောင့်အစိုးရကအင်တာနက်ဆက်သွယ်မှုကိုဖြတ်တောက်ခဲ့တဲ့အီရန်နိုင်ငံမှာတဖြည်းဖြည်းနဲ့တော့အင်တာနက်လိုင်းတွေပြတ်ရနေပုံရပါတယ်အင်တာနက်တွေကိုပိတ်ထားတာ9ရက်အကြာကြာသားရင်းနေတော့ကတော့နေတချို့မှာ line တွေကိုပြန်ဖွင့်ပေးနေပြီလို့အာဏာပိုင်တွေကပြောပါရယ်နောက်2ရက်အတွင်းအင်တာနက်ဆက်သွယ်မှုတွေအပြည့်အဝပြန်ရမယ်လို့ Iran Cyber လုံခြုံရေးတာဝန်ခံကလည်းသတင်းတောက်တွေကိုကြာသားရင်းနေကပြောခဲ့ပါရယ် London အခြေစိုက် Internet ဆက်သွယ်မှုစောင့်ကြည့်လေ့လာရေး NetBlocks ကတော့ဒီကနေ့တောက်ချာနေမနေ့ပိုင်းအထိနိုင်ငံရဲ့15ရာခိုင်နှုန်းလောက်ပဲ Internet ပြန်ရနေတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါရယ်နိုင်ငံရဲ့အဓိကဘန်ဒါအဘတ်စိတ်ကန်းကြီးရှိတဲ့ဟော်မူဇန်နဲ့အပါအဝင်အရေးပါတဲ့အစိုးရလုပ်ငန်းတွေရှိတဲ့နေရာတွေမှာတော့အင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးနေပါတယ်။ပြီးခဲ့တဲ့တောက်ကြနိုဝင်ဘာ15ရက်နေ့ကစလို့အစိုးရဆန္ဒပြပွဲတွေနိုင်ငံအနှံ့ဖြစ်ပွားခဲ့ပြီးဆန္ဒပြသတင်းတွေအွန်လိုင်းပေါ်မှာပြန်မသွားအောင်လို့အစိုးရကအင်တာနက်ဆက်သွယ်မှုတွေကိုစနေနေ့မှာစတင်ဖြတ်တောက်ခဲ့တာပါ။ VOA ပါရှန်ဌာနကအတည်ပြုနိုင်သလောက်မြို့ပြနေရာ50ထက်မနည်းမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ် ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံဘက်ကမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးခုခံချေပါဖို့ဆုံးဖြတ်ချက်ကိုကြိုးဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားတာဝန်ကြီးကပြောဆိုလိုက်ပါတယ်
မဒန်ရေးရင်တဲ့မဒန်တတိရှိတဲ့ဆုံးပြချက်တွေလည်းဖြစ်ပါတယ်။ဒါကြောင့်ဒါမျိုးဆုံးပြချက်ကိုကျွန်တော်ကခောက်ခံပါတယ်။ကျွန်တော်ချစ်ချွပါတယ်။ဒါကြောင့်ဘောဆန်းစုကြည်ကဒီမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုကောင်းကောင်းကာကွယ်နိုင်မယ်လို့ကျွန်တော်ကံကံမမယုံကြည်ပါတယ်။
နိုင်ငံကအနေနဲ့အေးအေးယူရာဖိအားပေးရတဲ့အထက်အပြည့်သဘောမဆောင်မဲ့အကူအညီတွေပေးဖို့လိုမယ်လို့လည်းရုရှားသံတမန်ကြီးနီကိုလေးလစ်စတိုပါတော့ဖ်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာနိုင်ငံကုန်သည်ကြီးများအသင်းနှစ်တရာပြည့်အခမ်းအနားမှာ VOE ကိုပြောဆိုသွားတာပါလူမျိုးရုံးတပ်ဖြတ်မှုတားဆီးဆိုင်ရာသဘောတူစာချုပ်ကိုမြန်မာဆွေရဘက်ကချိုးပေါက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic ဘူအောင်ဆောင်ရေးအဖွဲ့ဝင်နိုင်ငံတွေကိုစား ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတာပါဒီမှုကိုလာမယ့်ဒီဇင်ဘာလထဲမှာအဖွဲ့ဝင်15ဦးပါတဲ့ ICJ နိုင်ငံကတရားရုံးကစတင်ကြားနာမှာဖြစ်ပြီးဂမ်ဘီယာနဲ့မြန်မာနိုင်ငံနှစ်နိုင်ငံစလုံးကလျှောက်လှည့်ချက်တွေပေးရမှာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်အဖွဲ့ဖြစ်ငှားရမ်းထားတဲ့ Washington ခြေစိုက် Foley Hawk အကျိုးဆောင်လုပ်ငန်းကရှစ်နေ Paul Wrestler ကတော့ Ranger ဒုက္ခသည်တွေပေါ်မြန်မာဘက်ကလူမျိုးတွေတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ခိုင်မာတဲ့အထောက်အထားတွေရှိတဲ့အကြောင်း RFA လွတ်လပ်တဲ့အာရှတန်ကိုပြောဆိုထားပါတယ်။မြန်မာဆူရကတော့ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတယ်လို့လူမျိုးလုံးတပ်ဖြတ်မှုတွေကျွလွန်နေဆိုတဲ့ဆွဆွဲချက်တွေကိုလည်းငြင်းဆန်ထားပါတယ်။ သူမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုလည်းဥဆောင်ပြီးတော့ခုခံခြေပါမှာကိုတက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းမြန်မာတက်မတော်ပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်
ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာကိုဖုံးကွယ်ဆန္ဒမပြရဆိုတဲ့အစိုးရရဲ့တားမြစ်ချက်ဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဗဟိုတရားရုံးကဆုံးဖြတ်ထားပေမဲ့ဒေသန္တရရွေးကောက်ပွဲတွေကျင်းပဖို့ရှိနေကြကြောင်းအစိုးရတားမြစ်ချက်ကိုသတင်းတစ်ပတ်ဆက်ကျင့်သုံးခွင့်ပြုလိုက်ပါတယ်ပြည်သူတွေတိုက်ရိုက်မဲပေးရွေးချယ်ရတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေကိုတနင်္ဂနွေနေ့မှာကျင်းပမှာပါရွေးကောက်ပွဲတွေရှိနေချိန်မှာဆန္ဒပြသူတွေအနေနဲ့မျက်နှာတွေကိုဖုံးကွယ်ဆန္ဒပြမှုတားမြစ်တဲ့ဥပဒေကိုနောက်ထပ်9ရက်တရားရုံးကခွင့်ပြုကြောင်းRTHK ရုပ်သံဌာနကသတင်းထုတ်ပြန်ခဲ့တာပါ။အောက်တိုဘာလတုန်းကအုပ်ချုပ်ရေးမှူးကယ်ရီလမ်ကအရေးပေါ်လုပ်ပိုင်ခွင့်ကိုအသုံးပြုပြီးမျက်နှာကိုဖုံးကွယ်ဆန္ဒပြမှုတားမြစ်ခဲ့တာပါ။ဒါပေမဲ့ဒီတားမြစ်ချက်ဟာအခြေခံရပိုင်ခွင့်တွေကိုချိုးဖောက်တာဖြစ်တဲ့အတွက်ဖွဲ့စည်းပုံနဲ့မညီဘူးလို့ဗဟိုတရားရုံးကတနင်္လာနေ့ကပဲဆုံးဖြတ်ခဲ့ပါတယ်။အဲဒီနောက်မျက်နှာဖုံးကွယ်ဆန္ဒပြသူတွေအပေါ်အရေးယူတာကိုရပ်ဆိုင်းထားဖို့ရဲတပ်ဖွဲ့ကလည်းသဘောတူခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကတားမြစ်ချက်ထုတ်ပြန်ခဲ့ပေမဲ့ဆန္ဒပြသူတွေကတော့ဒီတားမြစ်ချက်ကိုအာခံပြီးတော့ဆန္ဒပြပွဲတွေများမျက်နှာဖုံးစွတ်တွေဝစ်ဆင်နေဆဲဖြစ်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမယ့်ခရိုင်ကောင်စီရွေးကောက်ပွဲတွေကျင်းပရင်မဲယုံတွေလုံခြုံရေးနဲ့မဲပေးသူတွေအနှောက်အယှက်ခင်းခဲ့မဲပေးနိုင်ကြဖို့အတွက်မဲယုံတွေအပြင်မှာအထူးရုံနှိမ့်နေရေးရဲတွေခြားထားမယ်လို့ဟောင်ကောင်ရဲမင်းကြီးကပြောကြားခဲ့ပါတယ်။ခရိုင်ကောင်စီဝင်လောင်းဝင်အရွေးခံဖို့ကြိုးစားသူဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်ဂျော်ရှူအဝေါန်ကိုတော့ရွေးကောက်ပွဲမဝင်ရလို့အာဏာပိုင်တွေကပိတ်ပင်ထားပါတယ်။ Polytechnic တက်တူထဲမှာရှိနေဆဲဖြစ်တဲ့ကျောင်းသားတွေကိုငြင်းငြင်းချမ်းချမ်းထွက်လာကြဖို့လည်းရဲမင်းကြီးကဒီကနေ့ပန်ကြားခဲ့ပါတယ်။
တိုင်းနိုင်ငံမှာအစဉ်ဆက်သာသနာပြုတွေကြိုးပမ်းခဲ့တယ်လို့သာသနာပြန်ပွားရေးဆက်လက်ကြိုးပမ်းမှုနဲ့ခရိယန်ယဟန်တော်တွေကိုလက်ခံကျူဆူဖို့ထိုင်းနိုင်ငံကဂါယုတ်ဆရာတော်တွေကိုကက်သလစ်ခရိယန်သာသနာပိုင်ပုပ်ယန်မင်းကြီးဖရန်စစ်ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ယဟန်တော်တွေနဲ့ယဉ်နေနေဖို့သူတို့ရဲ့ယဉ်ပွင့်တန်တွေကိုနားထောင်ဖို့စိတ်သက်ကြတဲ့အခြေမျိုးမှာအဖော်လုပ်နေထိုင်ပေးဖို့လည်းမင်ကြားခဲ့တာပါ။ဆုံးဖြတ်စီရင်နဲ့တရားသူကြီးတွေလိုပြုမှုမဲ့အစားဖခင်တွေလိုပြုမှုဆက်ဆံဖို့အလုပ်သမားတွေကိုကြီးကြပ်ရတဲ့မန်နေဂျာတွေလိုပြုမှုမဲ့အစားအကူအညီအရင်းတွေလိုဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်။ဘန်ကောက်မြို့တော်နောက်ဘက်56ကီလိုမီတာကွာဆန်ဖရန်အရက်မှာရှိတဲ့ကက်သလစ်ယဟန်တော်နီကိုလတ်ဘန်ကတ်ကက်ထရင်ကိုကွန်ပျူတာနဲ့ကျောင်းတော်မှာကျင်းပတဲ့အာရှဂိုင်းဟုဆရာတော်ရဲ့ညီလာခံမှာပုတ်ရမ်းမင်းကြီးကမင်ကြားသွားတာလည်းဖြစ်ပါတယ်။အစောပိုင်းနှခွန်ပထွန်ခရိုင်ကစင်ပီတာဘုရားကျောင်းမှာဘာသာရေးခေါင်းဆောင်တွေဘုရားကျောင်းတာဝန်ရှိသူတွေနဲ့တွေ့ဆုံမှုကြွရောက်လာချိန်မှာတော့ဗီယက်နမ်၊ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတွေကကက်သလစ်ခရိယန်ဘာသာဝင်အများပြားလည်းတက်ရောက်ခဲ့ကြပါတယ်
။ဒေါ်မီတွေလောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံကဆစ်ဒနီမြို့ကောင်းငင်မှာဒီကနေ့၄ရက်မြောက်နေ့အဖြစ်မီးခိုးမြူတွေဖုံးအုပ်နေပါတယ်မြို့ရဲ့အရှေ့ပိုင်းနဲ့မြောက်ပိုင်းမှာအကြီးကျယ်လောင်နေတဲ့တောမီတွေကြောင့်ဆစ်ဒနီမြို့ရဲ့အထင်ကရနေရာတွေဆိုရင်လှမ်းမြင်နိုင်တဲ့အကွာအဝေးကတော့မီးခိုးတွေကြောင့်ပြက်ပြက်သားသားမမြင်ရတော့ပါဘူးဆစ်ဒနီပင်လယ်ကမ်းခြေတွေမှာဆိုလဲထူထပ်တဲ့မီးခိုးတွေဖုံးလွှမ်းနေပါတယ်လေရုအရေသွေးဟာကျန်းမာရေးအန္တရာယ်ရှိတဲ့အဆင့်ရောက်နေပြီးနောက်ရက်ပိုင်းတွေအထိလည်းဒီလိုဆက်ဖြစ်နေအောင်မယ်လို့ဩစတြေးလျနိုင်ငံကသတင်းတွေမှာဖော်ပြနေပါတယ်ပူပြင်း6တွေးတဲ့အခြေအနေကြောင့်ဩစတြေးလျနိုင်ငံမှာ New South Wales ပြည်နယ်အပါအဝင်ပြည်နယ်၄ခုမှာတော်မီတွေလောင်ကျွမ်းနေတာပါ New South Wales တခုထဲမှာတင်ဆက်လက်လောင်ကျွမ်းနေတဲ့တော်မီပေါင်း50ထက်မနည်းရှိပါတယ်ရှင် Direct from Washington The Voice of America The VOA တောက်တာနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲအခြေအနေနဲ့အရင်ဆုံးစာချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့တအောက်လက်နက်ကိုင် TNL တို့တိုက်ပွဲတွေဖြစ်နေရာနတ်ဆန်မြို့နယ်အတွင်းကဒေသခံရွာသား50ကိုတပ်မတော်ကဒီကနေ့မနေ့ခေါ်ယူစစ်ဆေးခဲ့ပေမဲ့နေ့တွင်ချင်းပဲပြန်လွှတ်ပေးလိုက်တယ်လို့ဒေသဦးစီးက VOA ကိုပြောပါတယ်တိုက်ပွဲတွေကြောင့်ကြောက်မဲမြို့နယ်တဝိုက်ကိုထွက်ပြေးတိမ်းရှောင်လာကြတဲ့စစ်ရှောင်တွေကလည်းစောင်းရသည့်အေးအေးဒဏ်ကိုခံနေကြရပြီးအခြေခံစေဝါနဲ့အစားအသောက်ခက်ခဲနေပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့မနက်ပိုင်းမှာနန်းဆန်မြို့နယ်ဟူခင်းကျေးရွာအုပ်စုတွင်ကမန်မိုင်မန်ကွမ်းကျေးရွာကဒေသခံရွာသားအယောက်50ကိုမြမတက်မတော်တမ88ကခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ညနေပိုင်းမှာတော့အဲ့ဒီလူအယောက်50တလုံးကိုပြန်လွှတ်ပေးလိုက်ပြီလို့ဒေသဦးစီးအရာရှိဦးဝင်းကျော်က VOA ကိုခုလိုပြောပြပါတယ်
။အယောက်50ဖမ်းသွားတာဆိုတာအဲ့ဒါတော့ဟုတ်တယ်။ဒါပေမဲ့တော့နောက်လုံးပြန်လွှတ်လိုက်တာကျွန်တော်ကြားထားတာအဲ့ဒီရွာနားလေးမှာမိုင်းခွဲလို့ကျော်လည်းရှိဝေးတစ်ခုလုံးနေတုံးမှာတမတော်စစ်ကြောဝယ်လာတယ်မိုင်းခွဲတယ်လို့ကျွန်တော်ဒီလိုပဲကြားရတာပေါ့နော်ပြည်ပြည်ချင်းချင်းကျွန်တော်ကြားတာခုမှကျွန်တော်မြို့ကဝင်ခါစားလို့ရှိတယ
်သူအနေနဲ့ဖမ်းခံရပြီးပြန်လွတ်လာသူတွေကိုကိုယ်တိုင်မတွေ့ရသေးတာကြောင့်သူတို့ကိုဘာကြောင့်ဖမ်းသွားလဲဆိုတာအတိအကျမသိသေးဘူးလို့ဦးစီးရာရှိကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့မိုင်းငော့ကျေးရွာအုပ်စုနာက ခုံငင်းကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကြောက်ပောက်ကွဲခဲ့တာရှိခဲ့တယ်လို့အခုရက်ပိုင်းတွင်မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့သူကဆိုပါတယ်လက်တလောစစ်ရှောင်ဒုက္ခတဲ့အရေးအတွက်နဲ့စစ်ရှောင်တွေရဲ့အခြေအနေကိုဦးဝင်းကျော်ကအခုလိုဆက်ပြောသွားပါတယ်
အဝေးအကျန်လည်းနေကြီးတွေထူတဲ့အခါကျတော့မနေ့တော့ဖြစ်ပါသေးတယ်။ ice ski တို့ပါတို့ဘုံလာဖြစ်တာတော့တွေ့တယ်နစည်းတော့ပေါ့နော်။ကျောက်ဖြူလေးကျေးရွာအုပ်စုချစ်တေရွာရဲ့အနောက်ဘက်ချက်မြောက်ဘက်ချမ်းတော့ပေါ့နော်။ဒီခါနေကစစ်သေးတဲ့ဒုက္ခခံရတာပေါ့နော်။စောင်းနေချက်တဲ့တော့ဟိုလူမကြီးဖွဲ့စည်းတွေလာပြီးတော့မှချောက်ပတ်နေဒီပေးကန်းနေပြန်တော့ပြန်လာစဲလို့ရှိတယ်။တရွာလုံးနီးနီးလောက်ထွက်ပြေးတာ။အဲကလေးတွေရောချောင်းနဲ့ပိတ်ထားရတယ်အဲ့ဒီကြွားတယ်အဲ့ကြွားရတော့စနေအတိတ်တိကနေ့အတိတ်ဖြစ်သေးတယ်ဒါကြီးလဲတော့မဟုတ်တော့ပါဘူးနင်းနေနေစောစောတုန်းကတော့ပြီးခဲ့တဲ့5ရက်6ရက်တော့တော်တော်ဖြစ်တယ်ပေါ့နော
်တမတော်နဲ့ TNL တက်ဖွဲ့တွေအကြာနေတိုင်းလို့လို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဒေသခံတွေဟာစားနဲ့ရိတ်ခါပြက်လက်မှုတွေရှိနေတာကြောင့်အထောက်ပံ့ချိုးပေးထားရတယ်လို့ဒေသခံလူမှုကယ်ဆယ်ရေးအဖွဲ့တွေကဆိုပါတယ်အခုအချိန်ထိခမန်းကြီးစစ်ဘေးဒုက္ခသည်တထောင်လောက်ရှိမယ်လို့ကုညီကယ်ဆယ်ရေးလုပ်သူတွေကခန့်မှန်းထားကြပါတယ်သူတို့တွေအနေနဲ့ဆောင်းရသည့်အေးအေးတန်ခံစားနေရတယ်လို့အခြေခံဆေးဝါးနဲ့အစားအသောက်ခက်ခဲနေတယ်လို့သူတို့ကဆိုပါတယ်ဒါပြင်ကလေးတွေမှာကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လူမှုကယ်ဆယ်ရေးလုပ်သူဒေသခံတအူးကပြောဆိုလိုက်ပါတယ်
အခက်ခဲတော့ဟိုအခုစစ်ဆောင်ဆုံးတော့မှရအစာရတောက်ရတော့အထူးသာပေါ့ဒါမှလည်းသွားဖို့ကလူဟိုဒီလူမှုကယ်ဆယ်ရေးတွေကလည်းအပင်လိုက်ရတော့မြို့နယ်တိုင်းရတော့လာချင်နေမယ်လေကျမတို့ကလည်းလုံခြုံရေးရဆိုသိခေါ်မသွားရဲလို့လေကျမတို့တော့မှအခက်ခဲကြားနေသွားဆိုတော့လေမနေ့ကအချိန်ထိတော့တို့ကတော့ဟင်းပေါ့အတောင်ပေါ့ဆိုတော့လေဟိုအဲ့တော့လူရှင်လည်းရောက်နေဆိုတော့ဟိုတို့ကဟင်းစားဆရာတော့မရှိဘူးပေါ့သေးပေါ့အတိကနော်ဖြားဖြားတဲ့လူများနဲ့ကလေးတွေအေးလဲအေးတယ်ဆိုတော့လေဆောင်းနေပိုင်းမပါဘူးဟိုတနေ့အချိန်ကြီးတော့သူကစမ်းမရေးဌာနကတော့စေးခါတော့ရှိရစေးမရှိတယ်ဆိုလားမသိဘူးဟိုတနေ့သူတို့ပြောလာတော့စေးမရှိလို့ဆိုပြီးမှကျမတို့အဲစေးတွေဝယ်ပြီးသားသူအလုပ်ခံတာပေါ့
တိုက်ပွဲတွေရှိနေတဲ့ကျေးရွာတွေကဒေသခံတွေကိုကဲထုတ်ပြီးကြောင်မဲမျိုးပေါ်ကယာယီစခန်းတွေကိုရွှေ့ပြောင်းပေးဖို့စူးစမ်းနေပေမဲ့လေတိုက်ပွဲတွေကြောင့်ကယ်ဆယ်ရေးအဖွဲ့တွေမသွားနိုင်တာရှိတယ်လို့ပရဟိတအဖွဲ့တွေကဆိုပါတယ်ပြည်ရဲ့ရပိုင်းတွင်ကမိုင်းငေါ်တက်စကန်နာကနေပြစ်ခတ်မှုကြောင့်အပြောင်ကျေးရွာတွေကိုလက်နက်ကြီးကြီးဆယ်လုံးလောက်ကြောက်ရောက်ခဲ့ပြီးမွေးမြူရေးချမ်းတချို့နဲ့လူ၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မပေါက်ကွဲတဲ့လက်နက်ကြီးကြီးစံအချို့လည်းရှိနေတယ်ဆိုတဲ့အကြောင်းသတင်းမီဒီယာအချို့မှရေးသားဖော်ပြနေကြပါတယ်။နိုဝင်ဘာ16ရက်နေ့ကတော့ရက်ဖက်အဖွဲ့စည်း90ကျော်ကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေနဲ့ပတ်သက်လို့အရေးပေါ်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့မှုပါတယ်။အဲဒီထုတ်ပြန်ချက်အရအော်တိုဝါလာကနေလက်ရှိအချိန်ထိတိုက်ပွဲဖြစ်ပွားနေတဲ့ကာလအတွင်းမှာအရသားပြည်သူ30ကျော်ထိခိုက်ဒဏ်ရာရပြီးအနည်းဆုံး5ဦးသေဆုံးခဲ့ရကြောင်းနဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုထားကြပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲနဲ့စစ်ဘေးရှောင်တွေရဲ့အခြေအနေကိုမေခစုံစမ်းတင်ပြသွားတာပါရှင်။အခုငြိမ်းချမ်းရေးဆွေးနွေးပွဲဒီဘက်ကိုလည်းကြည့်ကြရအောင်ပါ။အစိုးရနဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ကရင်အမျိုးသားအစည်းအရုံး KNU ကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံရမှာ2020ရွေးကောက်ပွဲအလွန်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့အဓိကထားဆွေးနွေးခဲ့ကြပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ရဲ့ခရီးစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံပြီးဆွေးနွေးခဲ့တဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတရားဝင်ပြန်လည်စတင်ဖို့ညှိနှိုင်းနိုင်ခဲ့ပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကနေ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ KNU တို့တွေ့ဆုံရမှာအောက်တိုဘာလ28ရက်နေ့ NCA လင်းနှစ်ပြည့်အခမ်းအနားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ KNU ဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးတဲ့အချက်တွေအပေါ်မူတည်ပြီးထပ်မံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ်
။အထူးသဖြင့်အတိုင်ပင်ခံနဲ့ KNU ခေါင်းဆောင်တွေရဲ့သဘောတူညီချက်အဲ့ဒီတူညီချက်ကိုကျွန်တော်တို့အများဆုံးကောင်းတဲ့ပေါ်ဖို့အတွက်ညီနိုင်ဆွေးနွေးတဲ့အစည်းအဝေးဖြစ်ပါတယ်။ပြီးရင်တော့ဟိုကျွန်တော်တို့ဆက်ပြီးတော့အများဆုံးဒီဘက်မှာ PDS စီဝေးကျင်းပဖို့ရှိတယ်။အစည်းအဝေးကျင်းပပြီးရင်တော့ကျွန်တော်တို့ဟိုနှစ်ဖက်ပြန်ပြီးတော့အများဆုံးတွေ့ဆုံဖို့ဒါတွေလည်းဒီနေ့သဘောတူညီခဲ့ပါတယ်။
အော်တိုဘာလ28ရက်နေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ KNU ဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးစဉ်ကငင်းချင်းလုပ်ငန်းစဉ်မှာတွေ့ကြုံနေရတဲ့အခက်အခဲတွေကြော်လွှားနိုင်ရေး NCA အကောင့်ထယ်ဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်ရရှိရေး2020ရွေးကောက်ပွဲအလွန်ဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်အပေါ်သဘောတူညီချက်ရရှိရေးနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ်အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM ပြန်လည်စတင်ရေးစတဲ့အချက်တွေထည့်သွင်းဆွေးနွေးခဲ့တာ ဖြစ်ပါတယ်ဆွန်ရွေးပွဲကိုဥဆောင်တက်ရောက်ခဲ့တဲ့ KNU ရဲ့အထွေထွေအတွင်းရေးမှူးဘရိုစောထာတို့မူကတော့အဓိကဆွန်ရွေးတဲ့အချက်ကိုအခုလိုပြောပါတယ်
ဒီကတော့ကျွန်တော်တို့ဒီရွေးကောက်ပွဲပေါ့နော်ရွေးကောက်ပွဲကနောက်နှစ်ထပ်မှလာတော့မယ်ဆိုတော့ဒီနောက်ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းပဲဆိုတာတက်တက်ဒီငင်းချိုင်းလုပ်ငန်းစဉ်ကရှစ်ဆက်သွားနိုင်မှုအတွက်ကျွန်တော်တို့ဘယ်ကနေစပြီးတော့ဟိုဘယ်လောက်ထိကျွန်တော်တို့ရအောင်ပြင်ဆင်ထားတင်နေဆိုတော့အလွတ်တော်ဆွေးနွေးတဲ့အပိုင်းတစ်ပွဲဖြစ်ပါတယ
် KNU အဖွဲ့ဟာ2018ခုနှစ် NCA 3နှစ်ပြည့်အခမ်းအနားအပြီးမှာတရားဝင်ဆွေးနွေးပွဲတွေကိုရပ်ဆိုင်ထားခဲ့တာပါလက်ရှိအချိန်နေမှာတော့တရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်တော့မယ့်အလားအလာတွေရှိနေပါတယ်ဒီနှစ်ဆွေးနွေးပွဲရလက်အပေါ်မှာတော့ဘရိုစောထာတို့မူက
ကျွန်တော်အများကြီးမိစမှုရှိတယ်ပြီးတော့ကျွန်တော်နောက်ဆက်ပြီးတော့ဒီလိုမျိုးပွဲမျိုးတွေဆက်ပြီးတွေ့ဖို့ရှိတယ
်ဒီဆွေးနွေးပွဲတွေကိုတော့ဒီဇင်ဘာလအတွင်းမှာပြန်လည်စတင်ဖို့ညှိနှိုင်းခဲ့ကြတယ်လို့ပြောပါတယ်အစိုးရရဲ့ငင်းချိုင်းကိုစလဲအဖွဲ့ဟာပြီးခဲ့တဲ့ရက်တွေကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ပွဲကကိုစလဲတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲတွေမှာတော့ RCSS ဥက္ကဋ္ဌခီးစင်နဲ့ပတ်သက်ပြီးမပြေမလည်ဖြစ်ခဲ့တာတွေကိုဖြေရှင်းနိုင်ခဲ့တယ်လို့လက်နက်ကင်ဆယ်ပွဲနဲ့လည်းပြည်ထောင်စုငင်းချိုင်းရဲ့ညီလာခံ27ရာစုပင်လုံးစရုဒ္ဓအစည်းအဝေးပြန်လည်စတင်နိုင်ရေးအတွက်ညှိနှိုင်းနိုင်ခဲ့ပါတယ်။
ညချရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေအကြောင်းကိုတော့ကိုမိုးစောကပြောပြသွားတာပါရှင်အခုဆက်ပြီးထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှတရားမဝင်စန့်တီပို့မှုအဖမ်းဆီးတဲ့တွင်ကိုလည်းအလှည့်ပေးကြပါတယ်မြန်မာနိုင်ငံကစံတန်ချိန်300ကိုထိုင်းမြန်မာချစ်ကြည်ရေးတရားအမှတ်1ကဖျက်ပြီးတရားမဝင်တင်သွင်းခဲ့တဲ့အတွက်ထိုင်းလုပ်ငန်းရှင်တဦးကိုထိုင်းအကောက်ခွန်အဖွဲ့ကဒီကနေ့နိုဝင်ဘာလ22ရက်နေ့မနေ့ပိုင်းမှာပဲဖမ်းဆီးလိုက်ပါတယ်ထိုင်းနိုင်ငံမှာပြည်ပကစံနဲ့ကြက်သွန်တင်သွင်းခွင့်ဥပဒေနဲ့ပိတ်ပင်ထားတာကြောင့်အခုလိုဖမ်းဆီးတာဖြစ်ပါတယ်ဒီကြောင့်အပြည့်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ချစ်ကြည်ရေးတရားအမှတ်1ကနေဝင်ရောက်လာတဲ့မြန်မာနိုင်ငံဘက်ကကုန်တင်ရင်9ဆင်းကိုထိုင်းအကောက်ခွန်အရာရှိတွေကစစ်ဆေးရှာဖွေရမှာတားမြစ်ထားတဲ့မြန်မာစံတန်ချိန်ပေါင်း300ကိုတွေ့ရှိခဲ့ပြီးဖမ်းဆီးစစ်ဆေးခဲ့တာပါမြန်မာဘက်ကတင်သွင်းလာတဲ့စံတွေကိုစစ်ဆေးဖမ်းဆီးတာကိုမျက်မြင်တွေ့ရှိသူတို့ကအခုလိုပြောပြပါဗျ။အ
ိုင်းမြန်မာနယ်စပ်ကြီးနယ်စပ်အမှတ်1တရားမှာပါဒီနေ့စံစံချိန်300လောက်တရားမဝင်ခိုးခိုးသွင်းတဲ့ပစ္စည်းကိုခိုးသွင်းတာပါဒီကားတွေကကုန်ကားတွေကခိုးပြီးတော့ထည့်တာစားတာအဲ့ဒီအဲ့ဒါလေးဆိုဖမ်းတာ။အဲ့ဒီကကုန်ကားလေးတွေမှာသူတို့ခိုးသွင်းလာအပေါ်အုပ်ပြီးတော့တင်သွင်းလာ
။ထိုင်းဘက်ကကိုတည်ယူလာတဲ့ပိုင်ရှင်ထိုင်းနိုင်ငံသားကတော့အကောက်ခွန်တရားဝင်ပေးဆောင်ထားပြီးဖြစ်တဲ့အကြောင်းနဲ့အရင်ကလည်းအခုလိုမျိုးမြန်မာစံတွေကိုတည်ယူနေကြဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့တက္ကရာအကောက်ခွန်အရာရှိတွေကတော့စံကိုနိုင်ငံသားကနေတင်သွင်းတယ်ဆောင်ရောင်းဝယ်ခြင်းတွေကိုထိုင်းဥပဒေအရပိတ်ပင်တားမြစ်ထားတာကြောင့်ဥပဒေကြောင်းအရအရေးယူမှာဖြစ်တဲ့အကြောင်းပြောပါတယ်။တကယ်တော့စံနဲ့ကြက်သွန်တွေကိုအဓိကထိုင်းဘက်ကပိတ်ပင်ထားတာဖြစ်ပြီးနယ်စပ်လမ်းတွေကနေအမြောက်အများတယ်ဆောင်တုံးမှတွေ့ရင်တော့ဖမ်းဆီးတာတွေလည်းရှိပါတယ်။ဒါပေမဲ့ခိုးသွင်းလာတဲ့စံနဲ့ကြက်သွန်အနည်းငယ်ကိုတော့မဲဆောက်တဲ့တခြားမြို့နယ်ဈေးတွေမှာရောင်းချတာတွေရှိပေမဲ့အာဏာပိုင်တွေကဖမ်းဆီးတာတွေတော့တိတ်မရှိတဲ့အကြောင်းအခုလိုပြောပြပါတယ်
။ဟုတ်ကဲ့စံနဲ့ကြက်သွန်တို့ဒီငွေစည်းတွေကသူတို့မပေးဘူးသူအောက်ဆိုင်တရားမဝင်ဘူးလို့ခိုးသွင်းလာတာ
။အရင်တော့ကတော့အမှတ်တိချစ်ကြည်တရားဒဇင်းလေးကိုသာတုံးနေရကနေအခုအခါမှာတော့တရားအမှတ်နှစ်ကိုအော်တိုဘာလကုန်မှာဖွင့်လှစ်ခဲ့ပြီးတဲ့နောက်ပိုင်းကုန်တင်ရင်တွေတီးတန့်အဖြစ်ဖြတ်တန်းသွားလာနေကြတာဖြစ်လို့ကုန်ပစ္စည်းတွေကိုထိုင်းအရာရှိတွေကအသေးစိတ်စစ်ဆေးဖမ်းဆီးမှုတွေပြုလုပ်လာတာဖြစ်ပါတယ်ရှင်
ခိုင်ပြင်းနေမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြည်ပခါတွေကို short ချနိုင်ဖို့ဂျာဝင်ဆီဆက်ဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်ရခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံကလက်နက်ကင်ပြဿနာအတွက်ဂျာဝင်ဆီဆက်ပြနေမဲ့လူလိုနေပါပြီလားရှင်းမတိုးနိုင်ပေဖြစ်နေရတဲ့ငင်းငင်းရွှေရွှေမှုတွေရှစ်ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာရွှေနေရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။ နောက်ပါစနေညဒါရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနှာစင်ကြရပါမယ်။ဥရောပတိုက်ထဲကအီတလီနိုင်ငံကရေပေါ်ဗင်းနစ်မြို့မှာနှစ်ပေါင်း90ကျော်အတွင်းအဆိုးဆုံးရေကြီးမှုကိုကြုံခဲ့ရသလိုဩစတြေးလျနိုင်ငံမှာလည်းမိုးခေါင်ရေရှားမှုပူပြင်းခြောက်သွေးမှုတို့ကြောင့်တော်မီလောင်နေတာကလည်းနှစ်ပေါင်းများစွာအတွင်းမှာအဆိုးဆုံးဖြစ်နေပါတယ်။လူတွေကြောင့်ဖြစ်တဲ့ကဘာကြီးပူနွေးမှုရဲ့ကြရက်အဖြစ်အခုလိုရာသီဥတုပြောင်းလဲဖောက်ပြန်နေရတာဆိုတဲ့ကိစ္စကပြန်လဲဆွေးနွေးစရာဖြစ်လာနေပါတယ်။ VOA သတင်းတောက် Henry Ridgeway လန်ဒန်ကနေပေးပို့ထားတဲ့သတင်းလွှာကိုမဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
အီတလီနိုင်ငံရေပေါ်ဗန်နစ်မြို့ပတ်လည်စံချိန်တင်အောင် DA တွေတက်ခဲ့လို့မြို့ရဲ့80ရာခိုင်နှုန်းနီးပါးရေကြီးခဲ့ပါတယ်မြို့ကအထင်ကရစိန့်မာ့ကစ်ဘက်ဆလီကဖျားရှိခိုးကြောင်းဆိုရင်နှစ်ပေါင်း1200တွင်မှ6ချိန်မြောက်ရေကြီးမှုနဲ့ကြုံခဲ့ပါတယ်၄ချိန်ကပြီးခဲ့တဲ့နှစ်20အတွင်းမှရေကြီးခဲ့တာဖြစ်ပါတယ်အခုလိုစံချိန်သစ်တွေတင်အောင်မြို့မှာရေကြီးခဲ့တာကရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ဖြစ်တယ်လို့ဗန်နစ်မြို့တော်ဝန်လူဝီဂျီဘရူဂါရိုကပြောကြားခဲ့ပါတယ
် We need scientists hereThey need to come here and create a permanent place.
သိပ္ပံပညာရှင်တွေဗင်းနစ်မြို့ကိုလာဖို့လိုပါတယ်။ဒီမှာအများအားနေပြီးတော့ရာသီဥတုပြောင်းလဲဖောက်ပြန်မှုကဒီမြို့ပေါ်မှာဘယ်လောက်တည်ရောက်မှုရှိနေတယ်လဲဆိုတာလေ့လာရပါမယ်။ကမ္ဘာပေါ်မှာဗင်းနစ်မြို့ကရေပေါ်မြို့ဖြစ်တာမို့လို့ရာသီဥတုဖောက်ပြန်မှုကိုရှေ့ဆုံးကရင်ဆိုင်နေရပါ
။ဗင်းနစ်မြို့ကတချို့ကတော့ရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးလုပ်ဖို့လိုတယ်ဆိုတာသဘောမတူကြပါဘူး။ဗင်းနစ်မြို့ပတ်လည်မှာ2021ခုနှစ်မတိုင်ခင်ရေလွှဲတွေအပြီးတက်နိုင်မယ်လို့အစိုးရကမျှော်လင့်ထားပါတယ်။ရေကြီးတဲ့အခြေအနေနဲ့အတိုင်းအတာပိုတိုးလာတာဟာလူတွေကြောင့်ဖြစ်တဲ့ကဘာကြီးပူနွေးလာမှုကြောင့်လို့သိပ္ပံပညာရှင်အများစုကလက်ခံထားကြပါတယ
် It's difficult to attribute individual events to climate change but I think we
ခုရေကြီးတာတူတဲ့နဲ့တော့ဥရုယာတီပြောင်းလဲလာပြီလို့ပြောဖို့ခက်ပါတယ်ဒါပေမဲ့ယာတီဥရုပြောင်းလဲဖောက်ပြန်မှုရဲ့တည်ရောက်မှုတွေကိုတော့ခိုင်ခိုင်မာမာတွေ့နိုင်ပါတယ်ဥပမာဗီနစ်မြို့ဆိုရင်ရေမျက်နှာပြင်မြင့်တက်နေတာအလုံးသိပါတယ်ယာတီဥရုပူနွေးလာတဲ့အတွက်ကဘာသမုဒ္ဒရာတွေမှာရေခဲတောင်တွေရေပျော်ပြီးရေမျက်နှာပြင်နဲ့မြင့်တက်နေတာပါအဲဒါကြောင့်ကန်ယိုရန်ဒေတာတွေမှာရေကြီးတဲ့အန္တရာယ်ပိုများပါတယ်အထူးသဖြင့်လောလောဆယ်ဗီနစ်မြို့မှာရေကြီးတဲ့အန္တရာယ်ပိုတိုးနေပါတယ
်ဗီနစ်မြို့ကနေမိုင်ထောင်တောင်းချီဝေးတဲ့ဩစတြေးလျနိုင်ငံနယူးဆောက်သဝေးပြည်နယ်မှာလောင်ကျွမ်းနေတဲ့တောမီတွေကြောင့်ဆစ်ဒနီမြို့လယ်မှာမိဂိုမျိုးတွေဖုံးအုပ်နေပါတယ်ပြည်နယ်မှာအရေးပေါ်အခြေအနေထုတ်ပြန်တဲ့အထိအခြေအနေဆိုးတဲ့တောမီကြောင့်အိမ်ပေါင်း900ထက်မနည်းမိလောင်ခဲ့ပြီး၄ယောက်သေဆုံးခဲ့ပါ
တယ် enable wildfires to really get going are increasing with climate change temperatures increasing
ဖောက်ပြန်မှုကြောင့်တောမီလောင်နေတဲ့အခြေအနေပိုများလာပါတယ်ပူချိန်တွေမြင့်တက်နေပါတယ်ပူချိန်တက်လာတဲ့အများလေထုဆိုထိုင်းမှုကကျသွားတဲ့အတွက်လေထုကပိုပြီးခြောက်သွေ့ပါတယ်ဒီအခြေအနေကတောမီလောင်တဲ့အခြေအနေကိုပိုပြီးဖြစ်စေပါတယ
်ဝန်ကြီးချုပ် Scott Morrison ကတော့ကမ္ဘာကြီးပူနွေးစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုနဲ့တောမီလောင်ကျွမ်းမှုဓာတ်ရိုက်ဆက်နွယ်မှုမရှိဘူးလို့ပြောကြားခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကို Conservative အစိုးရကထိထိရောက်ရောက်မလုပ်ဘူးလို့ပြောနေသူတွေဘက်ကဒေါသနဲ့တုံ့ပြန်နေကြပါတယ်
။ This government has had every opportunity to minimize the risk.
ဒီမှာတဲ့တောမီလောင်ကျွမ်းမှုကြီးရဲ့အန္တရာယ်ကိုရှော့ပြောနိုင်မယ့်အခွင့်အရေးတိုင်းကိုဒီအစိုးရကစောင့်နေတာပါ။လောင်နေတဲ့မီးကိုလောင်စာထက်လောင်နေတာပါ။
2019ခုနှစ်ဟာရာသီဥတုဆိုင်ရာစံချိန်တွေချိုးတဲ့နှစ်လို့ပြောနိုင်ပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးအတွက်ကမ္ဘာနိုင်ငံတွေရဲ့ဆောင်ရွက်မှုတွေဟာနှေးကွေးလွန်းတယ်လို့သိပ္ပံပညာရှင်တွေကပြောပြီးအခုလိုရေကြီးတောမီလောင်ကျွမ်းမှုမျိုးတွေမကြာခဏထပ်ဖြစ်နေအောင်ပဲလို့သတိပေးနေပါတယ်ရှင်။
မဆုမြတ်မွန်ပြပြသွားတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လိုတဲ့နားဆင်လိုတဲ့တည်ထချင်းတွေတောင်းယူလိုတဲ့ဆိုရင် VOA America အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ email နဲ့ဆက်သွယ်လို့ရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ22ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်းသတင်းပတ်စင်ကန်တာတွေမှာတော့အမျိုးသမီးကန်တာတုတ္တဆုံလင်အမေရိကန်တခွေအစီအစဉ်နဲ့ဒုသိပ္ပံနဲ့နည်းပညာအစီအစဉ်မှာလူဦးရေတိုးလာတာနဲ့အမျှရေချိုထုတ်လုပ်နိုင်တဲ့ပမာဏကျဆင်းလာတဲ့အခြေအနေနဲ့ပတ်သက်လို့သိကြရမှာက
evening or down my year now quick chan alo eight twin na twin ni so yin le bae raw ma ja ba lo ma ja de yin ngan win la raw yin ngan a bian phi lo le yi ju a
မြေအောက်ရေဆိုင်ရာအကြံပေးဥမြင့်သိရဲ့ရှင်းလင်းပြောကြားချက်နဲ့တူနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုနားဆင်ရပါမယ်ရှင်တဘာဝပတ်ဝန်းကျင်ထိသိရေးနဲ့ရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးမှာဆွီဒင်နိုင်ငံကဆယ်ကျော်သက်ခရီးတားလိုအမျိုးသမီးငယ်တွေဥစားမှုကန္ဓာမှာပါဝင်လှုပ်ရှားနေကြတဲ့အချိန်မှာမြန်မာနိုင်ငံမှာတော့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးလို့ရာသီဥတုဖောက်ပြန်ပြောင်းလဲတဲ့ဒဏ်ကိုခံစားနေကြရပါတယ်။တစ်နှစ်ထက်တစ်နှစ်မိုးများရေကြီးမြေပြိုစတဲ့တဘာဝဘေးဆိုးတွေရင်ဆိုင်နေကြရတာကိုကာကွယ်တားဆီးနိုင်ရေးအတွက်အစိုးရနဲ့အရက်ဖက်ဖွဲ့တွေပူးပေါင်းဆောင်ရွက်နေကြတာမှာအမျိုးသမီးတွေရဲ့ဥစားမှုကန္ဓာအကြောင်းမြန်မာအစိမ်းရောင်ကိုရက်တာဝန်ခံတဘာဝပတ်ဝန်းကျင်ထိသိရေးလှုပ်ရှားသူဒေါ်ဒေဝီတန့်စင်ကိုမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္ဓာမှာမှတ်စုမောကတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me
ပဝင်ကျင်ထင်းတင်းကြီးသမားတွေဆိုတော့လေတော်လေးတော့ကကဘာကြီးနဲ့ကြောင်းလဲနေတဲ့ကိစ္စတွေပေါ့မြန်မာနိုင်ငံနဲ့လည်းဆက်ဆက်နေတဲ့ကိစ္စတွေမှာအစိုးရကိုနော်ဒါတွေလုပ်တဲ့နဲ့ဒါတွေမလုပ်တဲ့မူလို့ထောက်ပြတယ်လို့ပဲတစ်ခါမှလည်းတစ်ချိန်တည်းမှာပဲဒီပြည်သူလူထုကိုလည်းနော်ဒီဗဟုသုတဒီပြန်လာပေးတဲ့အနေနဲ့အဲ့ဒီကိစ္စတွေဟာကဘာနဲ့မြန်မာကိုရောကဘာဝပဝင်ကျင်အရာဘေးရန်ဒီရီဖြစ်လာနိုင်တယ်ဆိုတဲ့စာအုပ်တွေပြုစုပေးတယ်၊တင်နန်းတွေပေးတယ်အဲ့ဒါတွေကိုအဓိကထားလုပ်ပါတယ်။အဲ့တော့ဒေါ်လေးတို့လုပ်နေတဲ့ကိစ္စတွေကတော့နံပါတ်၁အနေနဲ့ပြောရမယ်ဆိုရင်တော့ဒီ Global Energy Transition ကြီးပေါ့ကဘာနဲ့အတူရွေ့နေတဲ့စွမ်းအင်ကိစ္စကြီးပါပဲ။ဒါလည်းကဘာကြီးပုံနေမှုကိုအဓိကနေရာမှာဒုက္ခပေးနေတဲ့ကိစ္စပဲလေ။အဲ့တော့ဒေါ်လေးတို့ဟာအခုမှမဟုတ်ပါဘူး။သမရာကြီးဦးသိန်းစိန်လက်ထက်ဆဲရဒါတွေကိုနော်ကောင်းကင်ပြအတွက်တက်တင်တန်းချုပ်ပြီးတော့ဒေါ်လေးတို့ဒီကြောင်ကြီးတွေကန့်ကွက်တဲ့အနေနဲ့ဒေါ်လေးတို့စာအုပ်တွေထုတ်ခဲ့တဲ့တင်မ်းတွေပြီးခဲ့ပါတယ်။အခုလိုအရေးပေါ်အခြေအနေကဘာကြီးရဲ့ပုံနေမှုဟာဒီကဘာဝဘေးအန္တရာယ်ကြီးရိုက်ခတ်မှုဟာဗမာပြည်အပါအဝင်ကဘာအခွားမှာဖြစ်နေတဲ့ကိစ္စတွေကိုတော့ဒေါ်လေးတို့ကအခုပို့ပြီးတော့အာရုံစိုက်ပြီးတော့ဒါတွေကိုပြောနေပါတယ်။အဲ့တော့အဓိကပါလဲဆိုတော့ဒီကြောင်ကြီးတွေကိစ္စပေါ့ဓမ္မပြရလဲစွန့်အင်ဂျိုးနေတယ်ဆိုတော့ကြောင်ကြီးတွေကိုသူတို့ကအမတန်မှတန့်ရှင်နဲ့เนาะဂျပန်နည်းပညာအမေရိကန်နည်းပညာကိုရီးယားနည်းပညာတွေနဲ့ရုပ်မယ်ရှင်းပွားရေးကိုဥမော့မယ်ဆိုတဲ့နေရာမှာအလုံးဟာ renewable energy ပေါ့လေပြန်ပြင်းနဲ့စွန့်အင်ဂျာကိုင်နှုံးတွေကိုဖြင့်ပြီးတော့ကြောင်ကြီးတွေရဲ့ဂျာကိုင်နှုံးတုံးတာကိုရှော့နေတဲ့အချိန်မှာဓမ္မပြကဒါမျိုးကိုမမှတ်ထိုးထားပြင်မဲ့ဒီစက်ရုံအလုံးရုံနေမှာနော်ဒီတိုင်းနယ်ပြည်နယ်တွေမှာရောရန်ကုန်မြို့မြို့စုံမြို့ဖြားတွေမှာရောဒီကြောင်မီးသွေးနဲ့ပဲ coal fire plant တွေနဲ့ပဲအပူစွမ်းအင်နဲ့စက်ရုံတွေကိုလဲနေကြပြီးရှိတော့အန္တရာယ်တော်တော်များပါတယ
်ဟုတ်ကဲ့
နော်အဲ့ဒါလေးကိုတော့လေးလို့ရတော့အခုတိုက်တိုက်တွန်းတွန်းပေါ့လေအရေးပေါ်အခြေအနေဖြစ်နေတဲ့အတွက်နော်ဒီ NLD အစိုးရကိုလည်းစာတင်တာတို့ဘာတို့အတိပေးတာတို့နော်ဒါတွေကိုပို့နေပါတယ်လို့
ဟုတ်ကဲ့
ဟိုတော့လေးပြောချင်တာကလူငယ်ပိုင်းမှာနော်လူငယ်တွေကြတော့လေအခုဂရီတာလေးလှုပ်လိုက်တယ်ပေါ့ကဘာကြီးသူတို့ရဲ့အနာကစံငဲမဲ့ကဘာကြီးဟာသူတို့အတွက်လုံခြုံအောင်နော်စံညာမမနဲ့သူတို့တက်ရှိပြီးတော့သူတို့အတက်မိုးဝင်းချောင်းတွေအတွက်ကဘာလူသားတွေအတွက်တိုက်ပွဲဝင်တဲ့အခါမှာမြန်မာနိုင်ငံကခလေးတွေကလေနော်ကဘာနဲ့အတူရှေ့ရှားမှုမှာတက်တက်ကြွားကြွားနဲ့တာဝန်တည်တည်ပါတဲ့အတွက်နောက်တစ်ခုကရာသီဥတုကြောင်းလဲဖို့ဖြစ်နေတဲ့စီမံကိန်းတွေကိုလည်းတော့အပြီးတိုင်ရပ်ပေးဖို့ဒီလိုတောင်းဆိုပြီးတော့အားလုံးပြည်သူတရားလုံးအလှပါင်းဆုံးပါဝင်ပြီးတော့ကိုယ်ဆိုင်ရာအစိုးရကိုတောင်းဆိုနေကြပါလေ
ဟုတ်ကဲ့ပါရှင်ကဘာတဝမ်းမှာလည်းဥရုယာတိဖောက်ပြန်မှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေအနေနဲ့ကဘာခေါင်းဆောင်တွေအရေးတူဆောင်ရွက်ပေးပါဆိုပြီးတော့တိုက်တိုက်တွန်းတွန်းနဲ့ကိုတောင်းဆိုနေကြရဇဲအခြေအနေမှာဖြစ်နေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံအနေနဲ့ကရောအုပ်ချုပ်ရေးပိုင်းအာဏာပိုင်းတွေဘက်ကအထူးသဖြင့်ဒီဥရုယာတိဖောက်ပြန်မှုတိုက်ဖြတ်ရေးပိုင်းမှာအဓိကတာဝန်ရှိတဲ့သူတွေဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိပါသလားဒီပေါ်မှာရောကျေနပ်အားရမှုရှိလားပေါ့နော်နောက်သူတို့တာဝန်ရှိတဲ့သူတွေဘာတွေလုပ်ပေးဖို့ရောလိုအပ်တယ်လို့ထင်ပါလဲရှင်
ကျွန်တော်မြန်မာနိုင်ငံဒီတဘာဝပတ်ဝန်းကျင်ဒီချိန်ပိန်ရေးကိစ္စနဲ့ပတ်သက်ရင်တော့တိုက်ပြီးတော့ဒီစိတ်ပါဝန်စားမှုပေါ့နော်အဲ့ဒီမှာအများအားနေပါတယ်ဘာဖြစ်လဲဆိုတော့ဒေါ်လေးတို့စပြီးတဘာဝပတ်ဝန်းကျင်ချိန်ပိန်ရေးစလုပ်တဲ့အချိန်မှာနော်ဒီပညာပေးစာအုပ်တွေအောင်ပင်လယ်လိုမဂ္ဂဇင်းတွေပေါ့နော်အဲ့ဒါတွေထုတ်တဲ့အချိန်မှာအစိုးရအကြောင်းတွေပေါ့2017ခုနှစ်မှာပေါ့အဲ့ဒီအချိန်အထိဟာဒေါ်လေးတို့မှာဒီကိုရဲ့တိုင်းပြည်ရဲ့ဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေဆိုတာမရှိဘူးအနှစ်50เนาะအဲ့တော့ဒါအဲ့လိုမရှိဘဲနဲ့ဒေါ်လေးတို့က FDI ပေါ့ Foreign Direct Investment တွေကိုဖိတ်ခေါ်နေတယ်အခုလိုလက်ပတောင်းကိစ္စတို့မြေဆုံကိစ္စတို့ဒါရအများအန္တရာယ်များပါတယ်ဘာလဲဆိုတော့ဟလာရှင်ရှိပြီးတော့သူရှင်ကိုဖိမို့ဒီချိုးမရှိတဲ့အခါမှာတော်တော်အန္တရာယ်များတယ်ဒါကြောင့်မလို့ဒေါ်လေးတို့ကဤပညာဟလာဒီဥပဒေဤဥပဒေနောက်ကမ္ဘာစံချိန်စံညွှန်းတွေကိုလုတ်ပေးဖို့နောက်တော့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတည်တာလုတ်ပေးဖို့ဆိုတာကိုဒေါ်လေးတို့တောင်းဆိုခဲ့ပါတယ်နော်အဲ့ဒီခါမှာ2012မှာဖြစ်လာပါတယ်ဒါပေမဲ့ဥပဒေကတော့2015ဒီဇင်ဘာလောက်မှာဤဥပဒေကြီးကထွက်တာပါဒါဟာမတားနောက်ကျပါတယ်နောက်ကျတဲ့အတွက်လည်းဗမာပြည်မှာဒီမန်ဂိမ်းနေနဲ့ပတ်သက်ပြီးတော့ပြည်သူလူထုနဲ့ဒေသခံနဲ့အစိုးရနဲ့ကုမ္ပဏီနဲ့မှာပြဿနာတွေကဒီနေ့အထိဖြစ်ရှင်းလို့မပြီးသေးပါဘူး။အဲ့တော့နောက်ထပ်တုန်းကလည်းအတွေ့အကြုံအရာပေါ့လေ။အဲ့ဒီတုန်းကသဘာဝပတ်ဝန်းကျင်ချင်းချင်းကိုလည်းစိတ်ဝင်စားမှုအားနည်းတဲ့အချိန်ရောဆိုတော့အဲ့ဒီကာလမှာဖြစ်ခဲ့တဲ့နောက်ထပ်ကိုနော်ဒီမိုးလေဝသဌာနကပညာရက်နဲ့ဒါတွေအဖြစ်ရင်ဘယ်လိုပါဆိုပြီးတော့ဟာတက်ဆိုင်ရပေါ့နော်။အနာပိုင်းတွေအထိတင်ခဲ့တယ်ဒါပေမဲ့ဒီပြည်သူလူထုနော်အထိတ်တလန့်စိုးရိမ်မှုဖြစ်နေဆိုပြီးအစိုးရအနေနဲ့လည်းအတွေ့အကြုံအားနည်းမှုနဲ့စောစောစီးစီးပေါ့အတိပေးတာတို့ကြိုတင်အတိပေးတာတို့ဟလာနေရာရွှေ့ပြောင်းပေးတာတို့ဒီပြည်နိုင်ငံကြီးအတွေ့အကြုံရှိတဲ့နိုင်ငံကြီးလို့မလုပ်ခဲ့ဘူးအဲ့ဒီအချိန်မှာတော်လေးတို့မှာအသက်ဆုံးရှုံးမှုအိုးအိမ်ကြီးစိမ်အားလုံးပျက်စီးတာတွေဟာဒီနေ့အထိမြဝကျွန်းပေါ်မှာခံစားနေရတော့မှာပဲအဲ့တော့တော်လေးတို့မှာဒီရေဘေးအန္တရာယ်ဆိုတာ2015ကနေအဲ့တော့ဆောက်ကဖြစ်လာတာအခုဆိုညေပြူတာတွေပါမွန်ဒီနယ်မှာကြီးကျယ်ဖြစ်တယ်အဲ့တော့ပြောချင်တာကအစိုးရတွေမစိုးရိမ်မလွန်ပါနဲ့နော်အတိပေးတဲ့နာကိုစောစောပေးပါဒါမှပြင်ဆင်ချိန်ရမယ်နော်ကြောင်းရွှေ့ထားတဲ့နေရာကိုကြောင်းရွှေ့ပေးရမယ်လို့ဒေါ်လေးကတော့အကြံပေးချင်ပါတယ်
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနောက်ရာသီဥတုကပ်ဘေးတိုက်ဖြတ်ရေးလှုပ်ရှားဆောင်ရွက်မှုတွေမှာအထူးသဖြင့်အမျိုးသမီးတွေရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုအနေအထားကရောဘလို့များရှိပါလဲဒီဒေါ်လေးကိုနိုင်ကလည်းဒေါ်ဒေဝီတန်းစင်အနေနဲ့ကလည်းဒီအမျိုးသမီးဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတယောက်အနေနဲ့ဖြစ်တည်ပြီးတော့မှဥဆောင်ပြီးပါဝင်လှုပ်ရှားနေတဲ့သူဆိုတော့မြန်မာအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုအနေအထားကရောဘလို့များရှိပါလဲရှင်
အဲအဲ့ဒါကတော့ဒေါ်လေးတို့မြင်နေရပါတယ်အထူးသဖြင့်ပေါ့နော်ဒီလူငယ်တွေလှုပ်ရှားမှုအဖွဲ့အစည်းတွေမှာအမျိုးသမီးလေးတွေကတွေ့နေရတယ်နော်တော်တော်များများပဲဒါပေမဲ့လို့ဒေါ်လေးတို့ဒီဖြတ်တန်းလာတဲ့တဘာဝပတ်ဝန်းကျင်ချင်းချင်းလေးဒီလှုပ်ဆောင်မှုတွေရဲ့အတွေ့အကြုံအရာပေါ့အရင်အစိုးရလက်ထက်မှာတော့ကဒေါ်လေးတို့က policy ပေါ့မူဝါဒအကြောင်းတွေကိုပြောလို့မရအဲ့တော့ဒေါ်လေးတို့ကိုနိုင်ကိုကခုနလိုဟောပြောပွဲတွေမှာနော်ဒါတွေပြောရလဲဆိုရင်ဒီပရိတ်သတ်ကိုရောပြည်သူကိုရောအဲ့ဒီထက်မှအားလုံးပေါ့နော်ဒီလူငယ်တွေလည်းပါတာပေါ့ဒီအပင်ဆိုင်ဖို့နဲ့အမိုက်ကောက်ဖို့လောက်ပဲပြောလို့ရတယ်အဲ့တော့ဒေါ်လေးတို့ရဲ့လူငယ်တွေကဘာထင်သွားလဲဆိုတော့အော်တဘာဝပတ်ဝန်းကျင်ဆိုတာအမိုက်ကောက်တာနဲ့တပင်ဆိုင်တဲ့အလုပ်ပါလားလို့ထင်သွားတယ်အမှန်မဟုတ်ပါဘူးအဲ့တော့ဒေါ်လေးပြောချင်တာကအခုအမျိုးသမီးတွေပါတယ်ဟလာအထူးသဖြင့်ဒီလွှတ်တော်ထဲမှာ30ရာခိုင်နှုန်းလို့ဘလောက်နဲ့တတ်မှတ်ပြီးလုပ်နေတာကြီးအများကြီးပါဝန်တာစီရလည်းကောင်းပါလေဒါပေမဲ့လို့ဒေါ်လေးတို့တိုင်းပြည်ဟာတရားစာတကျွဲဝါးတဲ့တိုင်းပြည်ပါနောက်တော့ကဘာဝအလှအပတွေနေရာလည်းတိုင်းနဲ့ပြည်နယ်အလိုက်မရှိတဲ့နေရာမရှိပါဘူးတိုင်းနဲ့ပြည်နယ်တိုင်းမှာသူ့ဟာနဲ့သူ့အလှနဲ့ကိုယ်စီရှိကြတယ်အရင်လိုပဲတွုံးမဲ့ဆွတ်မယ်နော်ဒါဒီလိုစီမံကိန်းကြီးနဲ့ပဲတည်ထောင်မယ်ဆိုရင်တော့မှားပါလိမ့်မယ်ကိုယ်အလှတွေကိုယ့်ရဲ့ delay တွေနော်ကိုယ့်ရဲ့ရင်ကျေးမှုတွေပြတ်သွားနိုင်ပါလေဒါကြောင့်မလို့အမျိုးသမီးတွေကိုဒေါ်လေးတိုက်တွန်းချင်တာပြောချင်တာကတော့ဒီမူဝါဒဘိုင်းဖြစ်တဲ့ policy တဘာဝပတ်ဝန်းကျင် ထိန်းသိမ်းမှု environmental law တို့ protection တို့လာအကွယ်မှုတို့တော့ justice တို့မျှတမှုတို့ညီမျှမှုတို့အဲ့ဒါဒီအပိုင်းကိုလေ့လာပါအဲ့ဒါဒီမှာဆွတ်တော်တဲ့ရောက်သွားရင်နော်ထဲထဲဝင်ဝင်ခိုင်ခိုင်မာမာနဲ့တောင်းဆိုနိုင်ပါပါ
မျိုးဆက်တဲ့မြန်မာမျိုးသမီးငယ်လေးတွေပေါ့ရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားမှုတွေမှာပို့ပြီးတော့မှပူပေါင်းဆောင်ရွက်လာကြဖို့ပေါ့နော်ဘလူများအပိစကားတရင်စကားပါကျင်တာများရှိပါလေရှင
်အမျိုးသမီးခန္ဓာတွေမှာစူးစမ်းရမှာအခက်ကိုဖြေရအောင်ကိုယ့်ရဲ့တိုင်းနဲ့ပြည်နယ်ကိုယ့်ရဲ့မြန်မာနိုင်ငံကြီးတစ်ခုလုံးအတွက်မှာဒေါ်လေးတို့လူတရားစာတပေါ်ကျွေတဲ့တိုင်းပြည်သဘာဝအလှတွေနဲ့ဝေစီနေတဲ့တိုင်းပြည်အတွက်တက်လာမယ်အစိုးရတိုင်းကိုနော်တောင်းဆိုတတ်အောင်ကာကွယ်တတ်အောင်နော်မမှန်ကန်ကန်ရန်ကြောင်ကနေလျှောက်ပြီးတော့ဇော်လေးတို့တိုင်းပြည်ရောကဘာရောကိုစိန်လန်းကဘာကြီးဖြစ်အောင်မျိုးသမီးဌာနဘက်ကနေပတ်ဆောင်ပါလို့ဇော်လေးပြော Cause it only serves to make me more determined
to achieve my final goal မဆုမစီစဉ်ထုတ်လွှင့်ပေးတဲ့အမျိုးသမီးကဏ္ဍကိုမနက်ဖြန်စနေနေ့မှလည်းပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမယ့်သုတဆုံးလေအမေရိကန်တခွေအစီအစဉ်မှာတော့ခရစ်စမတ်ဖိုးဖိုးကြီးဆန်တာကလော့စ်အတွက်ဖွင့်လှစ်ထားတဲ့သင်တန်းကြောင်စိတ်ကူးနဲ့မောင်းနှင်နိုင်မယ့်အဝေးထိန်ဒရုန်းရင်တွေအကြောင်းစာတာတွေကိုကိုအောင်အောင်ကတင်ဆက်ပေးထားပါရဲ့ရှင်။
ခရစ်စမတ်နာနီလာချိန်ဖြစ်တာကြောင့်ခရစ်စမတ်ဘူဘူးကြီးဆန်တာကလော့စ်ကိုနေရာတကာမှာတွေ့မြင်နိုင်ပါတယ်။ဒါပေမဲ့လည်းမုတ်စိတ်မွေးနှကမ်းမွေးရှိရှိထားပြီးအနီအောင်ဝတ်စုံကိုစင်မြန်းုံနဲ့ဆန်တာကလော့စ်တယောက်ဖြစ်လာတာတော့မဟုတ်ပါဘူး။ဆန်တာတယောက်အနေနဲ့တည်ရှိပြီးလိုင်းနာအမယ်စီမင်းစီကန်တွေလည်းရှိနေတာပါ။မီရှိဂန်ပြည်နယ်မစ်လန်းမြို့ကတည်တန်းရှိကြဆုံးဖွင့်လှစ်ထားတဲ့အနည်း80ကျားဆန်တာကလော့စ်တည်တန်းကြောင်အကြောင်းကိုတင်ပြပေးပါမယ်။နိုဝင်ဘာလအတွင်းမှာသာရှိသေးပေမဲ့ CW Howard Center ကျောင်းကဆန်တာကလော့စ်250ကျော်ဟာခရစ်စမတ်အတွက်စတင်ပြင်ဆင်နေပါပြီ။ဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တဲ့ Charlie W. Howard ဟာဆိုရင်လေမီစီကွန်နက်ကကျင်းပတဲ့ကျေးဇူးတော်နေ့အလှပြကြီးတက်ပွဲတွေမှာ18နှစ်ကြာပါဝင်ဆင်နွှဲခဲ့တာပါ။34လမ်းပေါ်ကအန်ဟော့ဘွယ်ဖြစ်ရဆိုတဲ့ဂန်ဝင်ခရစ်စမတ်ရုပ်ရှင်ဇာတ်ကားမှာသူဟာအကြံပေးဖြစ်လုပ်ကင်ခဲ့ပြီးတဲ့နောက်1938ခုနှစ်မှာဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တာဖြစ်တယ်လို့ကျောင်းအုပ်ချုပ်ရေးမှူးတဦးဖြစ်တဲ့ Tom Vellen ကပြောပါတယ
် At that time there was a great need for good Santa better Santa Santa's
အဲ့ချိန်တုန်းကစန်တာရီအကြီးကျယ်လုပ်နေပါတယ်စန်တာဟာကောင်းတဲ့နဲ့ရည်တည်တာဖြစ်ပေမဲ့တချို့ကအဲ့လိုမျိုးဖြစ်မလာပါဘူး
အခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုပါရဲစင်တာရဲ့ဒလိစရိုက်ဝေပုံစားပုံနဲ့ရိန်းဒီးယားတမင်တွေအကြောင်းစတာတွေကိုသိရဖို့အကြောင်းတွေတက်လာကြတယ်လို့ပြောပါရဲစင်တာရီယာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းသိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီဒါ့အပြင်သူတို့အလို့အတွက်အခွန်ဘယ်လိုပေးဆောင်ရမလဲဆိုတာတွေကိုလည်းတွက်တက်လာကြတယ်လို့ပြောပါရဲမီရှိဂန်ပြည်နယ်ဆန်ဂီနော်မြို့ကစင်တာတူဖြစ်တဲ့ရောဘတ်ဒေးဗစ်က
I think no matter how good you are at whatever you choose to do
ဘာလို့ပဲလို့ကိုရွရအမြင်အကောင်းဆုံးကိုလို့ကိုကြိုးစားနေမှာလဲကျောင်းကဘလောက်ပဲသင်ပေးလိုက်ပါစေဒီမှာကိုနဲ့ရွေချက်တူ250လောက်နဲ့စစ်ဆန်နေရတော့နှစ်တိုင်းအတွေ့အကြုံတွေပညာတွေရနိုင်ပါတယ
်ဆန္ဒကျောင်းစဉ်ဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီးတထောင်ခွဲလောက်ရှိမယ်လို့ဆိုရတဲ့မြောက်နဲ့တောင်အမေရိကဥရောပအာဖရိကနဲ့ဩစတြေးလျဘက်ကလည်းလာတက်ကြပါတယ်ဒီနှစ်စန္ဒာတင်နှံကြောင့်ကိုလာတဲ့သူတွေထဲမှာအမေရိကန်ပြည်နယ်50အပြင်ကနေဒါကအယောက်20၊ဒိန်းမတ်က3ယောက်၊နယူးဇီလန်နဲ့နော်ဝေကတယောက်စီလာရောက်တင်ကြားခဲ့ကြပါတယ်။အော့စလိုစန္ဒာလို့ခေါ်တဲ့နော်ဝေကနေတင်နှံလာတဲ့သူတူဟာ၈ချိန်မြောက်လာတဲ့တားလို့ဆိုပါတယ်။ Fred Oster က
I have been Santa
ဒီ Christmas ဆိုရင်စန္ဒာလောက်လာတာ65နှစ်ရှိပါပြီ။အသက်12နှစ်ကလေးကစန္ဒာလောက်လာတာပါ။မိသားစုထဲမှာဆိုရင်ညီနှစ်ယောက်လည်းရှိတော့သူတို့အတွက်ကိုကလည်းစင်တာလောက်ရပါတယ်အဲ့ဒီနောက်တော့အားလုံးအတွက်စင်တာဖြစ်လာတာပေါ့ဗျာ
ကျောင်းဖွင့်မဲ့နေ့မှာအလေလာတဲ့ကလေးတွေကိုတင်နှန်းလာတက်ကြတဲ့စင်တာတွေကသူတို့ဟာစင်တာညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်ဒါအပြင်ကလေးငယ်တွေကိုမရေရာတဲ့ကလေးကိုမျိုးတွေမပေးဘဲအကောင်းဆုံးလှုပ်ဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ
် Anywhere I go I try to make my
ညီအစ်ကိုရောက်ကလေးတွေနဲ့တွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြုပြောဆိုပါတယ်ဘာလို့လဲဆိုတော့အဲ့ဒီ9မိနစ်ဟာသူတို့အတွက်တစ်နှစ်လုံးတာအကောင်းဆုံးအချိန်ဖြစ်လို့ပ
ါခရစ်စမတ်ရောက်ဖို့တစ်လလောက်အလိုမှာပဲအထူးသဖြင့်ကုန်းနဲ့ကြီးတွေမှာလည်းကလေးငယ်တွေပျော်ရွှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဌာနလက်အောက်ခံဒါပါသုတေသနဌာနကနေအဝေးဒိန်းဒရုန်းယာဉ်လိုမျိုးကိုလူရဲ့စိတ်ကူးနဲ့ထိန်းချုပ်မောင်းနှင်နိုင်တဲ့ဤပညာစမ်းသပ်ရှာဖွေဖို့ဒီဤပညာရှင်တွေကိုရန်ပုံငွေချပေးခဲ့ပါတယ်ဆက်ပစ္စည်းရင်တွေကိုထိတွေ့ကင်တွေပြီးတော့ခိုင်းစေတာမျိုးတဲ့စိတ်ကူးအတွင်းနဲ့ခိုင်းစေနိုင်အောင်ဒါပါကကြိုးပမ်းလာတာပါဒီအကြောင်းဆက်တင်ပြပြရမယ်နည်းပညာထွန်းကားလာတဲ့အချိန်မှာအတော်များများဟာကွန်ပျူတာတွေဆက်ကလုတ်တွေကိုနှိပ်ပြီးတော့ဆက်ပစ္စည်းရင်တွေကိုမောင်းနှင်ကြပါရယ်ဒါပေမဲ့လည်းစိတ်ကူးနဲ့ခိုင်းစေနိုင်မယ်ဆိုရင်ရော Rice Tech သူကသူတေသနာပညာရှင် Jacob Robinson က
A soldier who's flying a UAV might be able to
see the drone in go away ကနေထိန်းချုပ်မောင်းနှင်နေရတဲ့သူစိတ်ကူးတွေကမောင်းနှင်နိုင်ပြီဆိုပါစို့
သူတို့အဖွဲ့အနေနဲ့အုံနှုတ်ကနေတက်ရိုက်ထိန်းချုပ်လို့လို့နိုင်အောင်ကြိုးပမ်းနေကြတာမှာအစာပြိုးအဆင့်မှာပဲရှိနေပါသေးတယ
် We've been able to
new visa တက်ထုတ်ပေးနိုင်တဲ့ virus တွေကိုစမ်းသပ်ရှာဖွေပြီးပါပြီဒီမျိုးရိုး visa တက်ကနေတုံ့ပြန်မှုအားကောင်းတဲ့ cell တွေကိုပံ့ပိုးပေးမှာပါ
တလိုက်စကွန်းနဲ့အလင်းရောင်ကိုတုံ့ပြန်နိုင်တဲ့အုံနောက် series ဖြစ်အောင်ဆောင်ရွက်ထားတာဖြစ်ပြီးဒီပုံပြောင်းထားတဲ့ virus တွေကိုသွေးကြောတွေကိုထိုးသွင်းပေးမှာပ
ါ Then you wear the hat
မောင်းသူကလေဆာနဲ့အလင်းရောင်ပြည့်စစ်တန်လိုက်စကွန်း data တွေကိုဖတ်နိုင်တဲ့ headset ကိုတက်ပြီးအုံနောက်ရဲ့အလုပ်လုပ်ပုံကိုဖတ်ပြီးစက်တွေကိုထိန်းချုပ်မှာပါအုံနောက်ခွဲစိတ်တာမျိုးလုပ်ဖို့မလိုပါဘူ
းဤပညာဟာအကြအာယုံအမြင်အာယုံချို့တဲ့သူတွေအတွက်လည်းအထောက်အကူဖြစ်စေမယ်လို့ဆိုပါတယ်
If you've lost an eye,
မျက်စိတစ်ဖက်မမြင်ဘူးဆိုပေမဲ့လေအုံနောက်ကတော့လုံးလုံးနေစေပါတကယ်လို့ဒါအုံနောက်ကနေမှန်မှန်ကန်ကန်တုံ့ပြန်နိုင်မဲ့နီးလန်းကိုသာရှာတွေ့မယ်ဆိုရင်အချက်လက်တွေကိုသိနိုင်ပြီးမျက်စိမြင်ရတယ်လို့ဖြစ်မှာပါ
ဒီနည်းပညာကိုလင်းနှစ်အတွင်းလူတွေနဲ့အသုံးပြုနိုင်အောင်ဒါပါကဆောင်ရွက်နေတာပါဒီနည်းပညာကိုလူကျင်ဝင်နဲ့အညီအသုံးချနိုင်မယ်ဆိုရင်အကျိုးအမြတ်များနိုင်ကြောင်းလဲပညာရှင်တွေကသုံးသပ်ထားပါတယ်ခင်ဗျာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့အမေရိကန်ပြည်အောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့ဤပညာသစ်ကုမ္ပဏီတွေစတင်ရနေရဖြစ်လာပါတယ်။အခြားတိုင်းမှာဆိုရင်လည်းအစစ်မြင့်ဤပညာသုံးပစ္စည်းသစ်တွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရက်ဟာဆိုရင်လည်းကမ္ဘာတစ်လောကပညာရှင်တွေလာရောက်အခြေဆိုင်ပြီးဤပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်။တရုတ်နဲ့ထိုင်ဝမ်မှာနီးပညာလုပ်ငန်းသစ်စတင်ခဲ့တဲ့ ATO ဟာ Silicon Valley မှာလာပြီး VR လုပ်ငန်းတစ်ခုကိုစတင်အောက်တဲ့ဖော်နေပါတယ်။ Silicon Valley မှာတဲ့အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ ATO ကပြောပါတယ
်။ A lot harder to get investors. And they're a lot more real in terms of, you know, hey, you have to generate a business model.
ဝေးကြီးဆိုင်ထိုးရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယ်ရည်တည်နိုင်မှုလုပ်ငန်းကိုစောစောစီးစီးအကောင့်ထဲဖော်ပတ်စံရှာဆိုတာပါပဲ
ဒါပေမဲ့လည်း Silicon Valley မှာယင်းဒီမျိုးနံမှုငွေကြေးရှင်တွေကပိုနှင်းတက်ကြတယ်လို့အိုးကပြောရတယ
် You know you have a great idea great go and push it out
ညစီမှာအချမ်းချမ်းကောင်းရှိရင်လှုပ်တာလှုပ်လိုက်ပါပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
ယင်းဒီမျိုးနံသူ Track Land ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောရတယ
် Asia has too much of put too much weight on
အရှာမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့ပုံမှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ဒီထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
နီးပညာပိုင်းဆိုင်ရာကြွမ်းကျင်သူတွေကိုအမေရိကန်ပြည်အောင်စုမှနေမဟုတ်ပဲနိုင်ငံရဲ့ခြားမှာလဲ Silicon Valley ကယင်းနှမြုံတဲ့သူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
They come to the States and they invest a lot around this area.
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
။အခုခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတင်တာမဟုတ်ပဲအရှိတောင်အာရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ။
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ဒီအစီအစဉ်ကိုအင်ကာနေ့မနက်ခင်းမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်အခုဆက်ပြီးဒေါက်ခင်မြို့သက်အစီအစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်
ရန်ကုန်မြို့နယ်လူပေါင်း6တန်းချော်ထဲမှာမြေအုပ်ရေကိုသုံးဆွဲနေသူကထက်ဝက်လောက်ရှိပါတယ်မြို့ချဲ့လာရင်းနဲ့အတူလူရေကလည်းတိုးလာနေတာကြောင့်ရေရှည်အတွက်ရန်ကုန်မြို့ရဲ့မြေအုပ်ရေအခြေအနေကိုသိရအောင်မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြေအုပ်ရေဆိုင်ရာအကြံပေးဥမြင့်သိန်းကိုမေးမြန်းပြီးပြန်ပြပေးမှာပါ
2014တကောင်စီကောက်တဲ့အနေထားရရှင်ငါ့ ားတန်းကျော်ရှိတယ်။32မြို့နယ်စီပင်သာယာရဲ့ဟိုအုပ်ချုပ်မှုအောက်မှာပေါ့။အခုဆိုရင်တော့6တန်းကျော်တော့ဖြစ်သွားပြီပေါ့။အဲ့ဒီမှာလူကြီး50ရာခိုင်နှုန်းတစ်ဝက်လောက်ကမြောက်ကြီးကိုပြီးခိုးပြီးတော့တောက်တုံးကြီးအတွက်ဒီဝယ်လာလုပ်နေကြတာ။စီပင်ကြီးလက်လမ်းမမီတဲ့နေရာတွေအများဆုံးကျွန်တော်တို့မြို့ရဲမဟုတ်တဲ့မြို့ပြင်နဲ့တူးချက်မြို့တည်းမြို့နယ်တွေတော်တော်များများဟာမြောက်ကြီးကိုအားထားရတယ်။စက်ရုံအလုပ်ရုံကြီးဆိုရင်ရန်နုံးကြီးမြောက်ကြီးကိုအားထားပြီးတော့တုံ့ကျွေးနေကြတယ်ပေါ့
။ဆိုတော့ဒီမြောက်ကြီးကလုံလုံလောက်လောက်ကိုရှိပါသလားဆရာ
။လုံလုံလောက်လောက်ရှိမရှိကိုကျွန်တော်သိသလောက်တော့ဌာနဆိုင်ရာတရားဝင်ဘယ်သူမှတွေ့ချက်မထားဘူးဗျာကျွန်တော်အတိအချပြောရသေးတယ်။ကျွန်တော်ကတော့ဝါဒနာပါလို့နည်းနည်းပါးပါးတွေ့ချက်ထားတာရှိရဲ့ဗျာ။မြောက်ကြီးကရန်ကုန်မြို့ကဘယ်တော့ရစတုံးနေဆိုတော့ဗမာပြည်ပရင်လက်ထက်1842ခုလောက်ကလေးကတုံးနေเนาะအဲဒီမိကစတုံးလာတယ်အင်္ဂလိပ်ကိုလိုနီလက်အောက်ကြတော့လဲဆက်တုံးနေသူတို့ကဥပဒေဒီပါပြီးတန်းပြီးတော့ဇနီးတရားနဲ့ဒီဘလောက်ထွက်ရင်ဘလောက်ထုတ်မယ်အဲ့လိုမျိုးမှတ်မှတ်ရာတွေနဲ့ရဲစီးမင်းစည်းကမ်းတွေနဲ့ထုတ်တုံးလာတယ်ပေါ့လေအေးအဲ့လိုတုံးလာတာတွေကဒီအရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီမင်းစည်းကမ်းနေနဲ့လိုင်စင်တွေနဲ့ယူပြီးတော့ထုတ်သုံးလာတာမရှိတော့ဘူးဗျ။ဘာလို့လဲဆိုတော့အဲ့ဒီ British က1939ခုနှစ်မှာမြောက်ကြီးဥပဒေပြဋ္ဌာန်းပြီးတော့သုံးဆွဲလာတဲ့ဟာအရေးခင်မတန်ရင်အိုးအိမ်ဦးစီးဌာနကနေပြီးတော့ဥဆောင်ပြီးတော့ရန်ကုန်မြို့မှာရည်တွင်တူးမယ်ဆိုရင်သူရှိမှလိုင်စင်ရောက်တူးဝင်ပြီးသုံးဆွဲဝင်ပြီးແນວဘလောက်ထွက်တယ်ဘလောက်မှတ်တမ်းနေရှိတယ်ညီသဘောကဘလောက်ရှိတယ်ရေကလန်းဘလောက်ထွက်တယ်ဘလောက်ထုတ်မယ်အဲ့လိုတွေရှိခဲ့တယ်ဗျအဲ့ဒါတွေက1888နောက်ပိုင်း90ခုဒီလိုလိုင်းသားရွှေပြည်သားတကုံမျိုးတစ်တွေပေါ်လာပြီးတဲ့နောက်မရှိတော့ဘူးဗျမရှိတော့မီအောက်ကြီးနေထားတာဘာဖြစ်လာလဲဆိုတော့လူကြီးများလာတယ်များတူးတဲ့ရွေအကြီးအထွေတွေကများလာတယ်မီအောက်ကြီးတူတော်မှုပမာဏဘလောက်ရှိလဲဆိုတာကိုဒီဘက်ပိုင်းမှာဘာလို့မှမတည်ကြတော့
ဆဲရဆဲသူတည်တနာလောက်ထားတဲ့ပမာဏကကျန
်ကျွန်တော်အလုံးမထွက်ခင်1990 91လောက်ကကျွန်တော်မဟာရန်ကုန်ကို water world data monitoring နဲ့ research လေးတခုသူတည်တနာလေးလုပ်ခဲ့တယ်ပေါ့အဲဒီကရန်ကုန်မြို့မှာပြုံပေါင်း3000ကျော်ပဲရှိရတယ်ဒီမှတ်တမ်းမှတ်ရတွေပြပြဝါရခဲ့တယ်အဲ့နောက်ပိုင်းမှာမရှိတော့ဘူးအဲ့ရှင်တော့ကျွန်တော်တွေ့ထားတဲ့လောက်ကတော့1990 95မတိုင်ခင်လောက်မှာမြောက်ရေးစိတ်နှုန်းကရေးစီးစင်းနှုန်းကအတော်ကောင်းတယ်ဗျ 16.8 လက်မတနည်းကိုမိအောက်သေးကိုမူရီယန်နေစိတ်ဝင်နေတော့အဲ့လောက်ထိရှိခဲ့တယ်အဲ့ဒါတွေကဘာလို့လို့ဆိုတော့မိအောက်ကြီးကိုဖြည့်တင်းတဲ့ recharge area ပေါ့ဒီ recharge area ဘယ်နေရာတွေရှိတော့ဆိုတော့အခုမင်္ဂလာတုံနားတဝိုက်ကနေပြီးတော့မြောက်ဘက်ကိုထောက်ကျန်လို့ဘာလို့လောက်ထိအဲ့နေရာကြီးတွေကဒီ open space ကြီးကွင်းပြင်အများကြီးပေါ့ဗျာမူရီကြီးစိတ်ဝင်နေနေရာကြီးအများကြီးရှိခဲ့တယ်အခုအဲ့ဒီနေရာဒီမှာမြို့တစ်တီတူးချဲ့တယ်မြို့ပြရဝန်းကြီးဖွင့်ပြလာတဲ့အမြစေယုံလုံုံနေလူကြီးအင်းကြီးညဖုံးလန်းသွားတော့ပညာရေးဆိုင်ရာ hydrogeological နဲ့စကားနဲ့ပြောရင်ဘာဖြစ်လာလဲဆိုတော့အဲ့နေရာကြီး impervious နေရာပေါ့မိုးရေစိတ်မဝင်နိုင်တော့တဲ့နေရာကြီးဖြစ်သွားတယ်အဲ့တော့မြေကြီးတွေကမိုးရေစိတ်ဝင်တဲ့နှုန်းကနည်းလာတယ်အဲ့ဒါနည်းလာတာကိုလေကျွန်တော်တွေ့ကြည့်ဘူးလိုက်ကြည့်တယ်ဗျခံမှန်းပေါ့ဒီ1995 20 2009နောက်ပိုင်းမှာတန်ငါကြော်ကြော်တော့ပဲရှိတော့မယ်လို့ကျွန်တော်ခံမှန်းနေတနစ်ကိုပေါ့ဒီတမ်းမြရေးစီရင်တော့ဒါမှလို့တွင်းရီအတွက်ကများလာတယ်များလာတော့ဘယ်မှာသိတာလဲဆိုရင်ကျွန်တော်တို့ water level မြောက်ရီ level ကြီးကျလာတယ်အနည်းဆက်ဆုံးပြောရရင်ကျွန်တော်တို့ပြည်လန်းကအရင်တော့ပညာရေးတက္ကသိုလ်ဝင်တွေကတကောင်းဆောင်လို့ပါလို့ရှိရဆိုတိမှာမှတ်မိလိုက်မှာပါလီကွန်နာလေအဲအဲ့ဒီနာတွင်းနေဆိုရင်ကျွန်တော်တို့တက္ကသိုလ်ဟောဆောက်တဲ့တွင်းနေတွင်းနေကျွန်တော်က90 91မှာကျွန်တော်ဒုတိယနာနဲ့စစ်တန်းကောက်တုံးကအဲ့ဒီအတွင်းကြီးရဲ့ရည်ထွက်တရား3,000ရှိတယ်မြောက်ကြီးလေဆိုရပြီး20ဝန်းကျင်မှာပဲရှိတယ်အဲ့ဒီတွင်းကြီးနာမှာပဲပြီးခဲ့တဲ့2015ဝန်းကျင်တော့ကရည်တွင်းတူးတော့အဲ့ဒီမှာတွင်းကြီးရယ်12လောက်မှတူးတော့အဲ့ဒီမှာဒီ level ကဘယ်လောက်ဖြစ်သွားလဲဆိုတော့ပြီး40ဖြစ်သွားတယ်ပြီး20ကနေပြီး40ဆိုတော့ 100% ကျသွားတာပေါ့ဗျာကျွန်တော်ရန်ကုန်မြို့မှာရေတွင်နှုံးကောင်းတဲ့အလုံတို့ကြီးမြင့်နိုင်တို့စမ်းကြောင်းတို့လည်းအဲ့လိုပဲကြ။ပြီး35ပဲရှိတဲ့တွင်ကအစိတ်30ဖြစ်သွားတယ်။မြောက်ကြီးလည်းပဲကြာကုန်တယ
်။ဟုတ်ကဲ့ပါဆရ။ဒီမြောက်ကြီး level မကျတဲ့တွင်တွေရောဆရ။အ
ဲ့တွင်ကရေငန်ဝင်လာတာ။ဥပမာကျွန်တော်ကြီးမြင့်နိုင်အောက်တန်းမကြီးရဲ့နောက်ဘက်ချမ်းအလုံအဲ့တွင်ကတွင်နေဆိုရင်ရေ level တော့မကျဘူး။ဘာလို့မကျလဲ။ရေငန်ဝင်လာတော့ရေငန်ကပြန်ဖြည့်သွားတယ်။ဒီကြွားမဖြစ်နိုင်တော့ဘာလို့မဖြစ်နိုင်လဲဆိုတော့ခုနပြောတဲ့ မီအောက်ကြီးကိုဖြည့်တင်းတဲ့မိုးကြီးကခုနရန်ကုန်မြို့ရဲ့မြောက်ဖက်ချမ်းကပြန်တော်ပြောတဲ့နေရာတွေကအဆောက်အဦတွေနဲ့ပုံလွှမ်းတော့မီအောက်ကြီးစိန်ကိုရောက်ဝင်းကနေသွားတယ်အဲ့တော့ရန်ကုန်မြစ်တီဒီတိတ်ကြရှိတဲ့မြစ်တီချောင်းနေနားမှာရှိတဲ့ရက်ွက်တီကျွန်တော်တို့တကုံစိတ်ကန်းတို့အလုံးတို့မန်ကီပွိုင်းတို့ကြီးမြင့်နိုင်တို့အဲ့ဒီနေရာတွေမှာပါဖြစ်လေရင်ငံတိုးတယ်ရွှေပြည်သားတို့ပါလို့ဆိုရင်အနောက်ဘက်ခြမ်းဆိုရင်ငံတွေတိုးတာလေအဲ့လိုမျိုးတွေဖြစ်လာတာဒါတက်ပြီတစ်ခုပဲပေါ့လုံလောက်မှုအနေကနည်းလာပြီဆိုတော့အခုဒီရင်ငံတိုးဝင်တာတွေကြီးလေပဲကြတာတွေကအဖြစ်ပြီးနေ
အဲ့ဒါဆိုမြေအောက်ကြီးကိုဘယ်လောက်ထိရနိုင်နိုင်ပါလဲဆရာ
ဒီမြေအောက်ကြီးကိုတော့ထိုးထိုးတော့ရနိုင်ဥမာပဲဗျကျွန်တော်ကမ်းမန်းတော့2030-50လောက်ထိအဲ့ဒီနောက်ပိုင်း2030နောက်ပိုင်း2040လောက်ဆိုရင်တော့ရာသီဥတည်းပေါက်ပြန်လာတာနဲ့အမြဲမြေအောက်ကြီးတော့ရမယ်မရဘူးမဟုတ်ဘူးအည်သွေးကျသွားမယ်တောက်သွင်းလို့ရတဲ့အနေထားမျိုးကြီးနေလာမယ်ဘာလို့မြေအောက်ကြီးရနိုင်လဲလို့ကျွန်တော်ပြောတယ်ဆိုတော့ရေကျိုးဝင်တဲ့ရဝင်းရှိတော့ရေငန်းဝင်လာမြေအောက်ကြီးကရေကျိုးကရေငန်းပေါ်မှတည်တယ်ဗျဒီကျွေးဒီစတီက1ရှိတယ်။ရင်ငန်းရဲ့ဒီစတီက1.02ပဲရှိတယ်။အဲ့တော့ floating ဖြစ်တယ်။အဲ့ဒီမှာမှာရေကျူကရေတူးကပါပြီးတော့ရင်ငန်းကိုမပိနိုင်ဘူးဆိုရင်ရင်ငန်းအောက်ကဒီပေါက်ပြီးထွက်ပေါက်။ရေကျူနေရာကိုရင်ငန်းမှာရောပြီးတော့အဲ့ဒီမှာကျွန်တော်တို့အရက်ခေါ်ကြတော့တွင်းပြက်သွားပြီလို့ခေါ်တာပေါ့။ရေတွင်းကဒီတွင်းကရေမကျူတော့ဘူး။ရေမကောင်းတော့ဘူးရင်ငန်းသွားပြီးအဲ့လိုကြီးခေါ်ကြ။
ရှင်ဦးမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲသိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။တခင်မျိုးသက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုမနက်ဖြန်စနေနေ့မနက်ခင်းမှာလည်းနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ကြပါရစေ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိပထမနာရီဘက်မှာလှိုင်းလက်မီတာ190 kHz 1595ကနေတိုးချဲ့နားဆင်နိုင်ပြီးတနားစာအစီအစဉ်အစဆုံးကိုတော့လှိုင်းဒိုမီတာ25 kHz 11893လှိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့နားဆင်နိုင်ကြပါရစေ။အခုစနေနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွေဦးကပြောပြပေးပါဦးမယ်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုယူကရိန်းကဂျောင်းဝင်ဆွတ်ဖက်ခဲ့တယ်လို့ဆိုတဲ့ထင်မြင်ချက်ကိုသမ္မတဒေါ်နယ်ထရန့်ကထပ်မံထောက်ခံပြောဆိုလိုက်ပါတယ်။ယူကောက်ပွဲကိုဂျောင်းဝင်နှောက်ယှက်ခဲ့တာရုရှားနိုင်ငံမျိုးပဲယူကရိန်းနိုင်ငံဖြစ်ကြောင်းပြောဆိုနေတာတွေကစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုချက်တွေသာဖြစ်တဲ့ကြောင်းအင်ဂျီရိုမျိုးသားလူညွန့်ရေးကောင်စီအကြံပေးအရာရှိဟောဖီယိုနာဟီးလ်ကပြောဆိုလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲသမ္မတကပြောဆိုလိုက်တာပါ။အစ္စရေးနိုင်ငံကို73နှစ်ကြာဦးဆောင်ခဲ့တဲ့ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကသူ့ပေါ်အာရီလိုက်စားမှုလင်းလယ်မှုယုံကြည်မှုဖောက်ပြက်မှုတွေနဲ့တရားစွဲလိုက်တဲ့လို့ရာအာဏာသိမ်းမှုကြောပွဲမှုဖြစ်နေတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးခွင့်လန်းတွေရဖို့ဒေါ်လာ2,600,000လောက်တန်ဖိုးရှိတဲ့လေဝရနာရီတမိုးကြီးစီးပင်းလက်ထင်နဲ့ရှမ်ပိန်းတွေလက်ဆောင်တွေပေးအပ်ခဲ့တာကိုဝန်ကြီးချုပ်နဲ့ဇနီးတို့ကလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွဲချက်တင်ခံထားရတာဖြစ်ပါတယ်။ UN နိုင်ငံဘက်ကလက်မျိုးတို့ကချက်ချာကြတဲ့တရားတစ်ခုနဲ့လူမျိုးရေးတပ်ဖွဲ့တွေနဲ့ထိတိုက်ပရိပတ်တွေဖြစ်ပွားနေကြမှာပဲဒီကနေ့ဆန္ဒပြသူ3ယောက်ထက်မနည်းသေဆုံးပြီး25ယောက်ထဏ်ရာရတဲ့အကြောင်းလူမျိုးရေးနဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မကြာခင်ရက်တွေအတွင်းအပြင်းထန်ဆုံးထိတိုက်ရင်ဆိုင်မှုတွေနဲ့ကြုံရပြီးဆန္ဒပြသူ10ယောက်သေဆုံး100ယောက်ထဏ်ရာရခဲ့တဲ့ဒီဖြစ်ခဲ့ပြီးနိုင်ပိုင်းကြမှာအခုလိုထပ်ဖြစ်ခဲ့တာပါ။ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံဘက်ကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးခုခံခြေဖောက်ဖို့ဆုံးဖြတ်ချက်ကိုကျူးဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားသံတမကြီးနီကိုလေလစ်တိုပတ်တော့ဖ်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့ကုန်သွယ်ရေးများအသင်းခန်းနာတွင်မှပြောဆိုသွားပါတယ်
။တာကြာနေကြပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်တိုင်းဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dexter Wonder Rod ဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့ light meter 32 40 48ဒုတိယနိုင်ဝက်မှာ light meter 190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှေလက်ချမ်းမြေ့ကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.